မောဂဝိပဿနာထုတ်တရားစက္ကံပွဲမှာခဏိပရိသတ်သမုပ္ပါဒရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလအထောင်းကဘုရားရှင်ကတော်မြတ်ကြီးတောဋ္ဌိမြေမုန်စီတေဝန်ကျောင်းတော်မှာတရင်သောတော်မူနေတဲ့အချိန်ခါမှာတောဋ္ဌိမြို့တော်ရင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့ သောတာပတ္တိမဉ္ဇဏသဂ္ဂရာဂာမိမဉ္ဇဏဒါဂာမိမဉ္ဇဏရဟတမဉ္ဇဏမြာတိယတိယရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏမြာယနေ့ကြပါစေသဂ္ဂရာဂာမိမဉ္ဇဏမြာယနေ့ကြပါစေအနာဂာမိမဉ္ဇဏမြာယနေ့ကြပါစေအရဟတမဉ္ဇဏမြာယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရတ္တဘာသဘင်းစီစဉ်ကိုစတင်မ ပဋိစ္စသမုပ္ပါဒတရားဆိုတာခန္ဓာဖြစ်စဉ်ကိုပြတဲ့တရားပါပဲ။ဘာတရားလဲ။ခန
္ဓာဖြစ်စဉ်ကိုပြတဲ့တရားပ
ါ။ခန္ဓာဖြစ်စဉ်ကိုပြတဲ့တရားမှာကာလ3မျိုးနဲ့ပိုင်းပြီးတော့ပြထားတယ်။အတိတ်ကာလတုန်းကခန္ဓာဖြစ်စဉ်ရဲ့ပြစ္ဆုတ်ပံခန္ဓာဖြစ်စဉ်ရဲ့အနာဂတ်ခန္ဓာဖြစ်စဉ်ရဲ့ကာလဘယ်နှမျိုးလဲ
?3 မျိုးပါပဲ
။အတိတ်ကမိမိတို့ရခုရောက်နေတဲ့အချိန်ဟာပြစ္ဆုတ်ပံခန္ဓာဖြစ်စဉ်အချိန်ပဲ။ပြစ္ဆုတ်ပံအချိန်ကနေပြီးတော့အတိတ်ကိုလည်းလမ်းမြော်ကြည့်အနာဂတ်ကိုလည်းလမ်းမြော်ကြည့်။ဘာဖြစ်လို့အတိတ်ကိုလမ်းမြော်ကြည့်ရမှာလဲမေးရင်သင်္ကန်းစာယူဖို့သင်္ကန်းစာယူဖို့။ဘာဖြစ်လို့အနာဂတ်ကိုလမ်းမြော်ကြည့်ရမှာလဲမေးရင်ကိုရှောင်းမဲ့လမ်းကိုရွေးချယ်ဖို့ကိုရှောင်းမဲ့လမ်းကိုရွေးချယ်ဖို့ဘယ်နေရာကနေစောင့်ကြည့်မလဲပြစ္ဆုတ်ပံကနေစောင့်ကြည့်နော်ပြစ္ဆုတ်ပံကနေစောင့်ကြည့်အတိတ်ကိုလည်းပြန်ကြည့်အနာဂတ်ကိုလည်းမျှော်ကြည့်ဘာဖြစ်လို့ဒီကိုပြန်ကြည့်ရမှာလဲသင်္ကန်းစာယူဖို့ဘာဖြစ်လို့အနာဂတ်ကိုမျှော်ကြည့်ရမှာလဲကိုရှောင်းရမဲ့လမ်းကိုရွေးချယ်ဖို့အဲ့ဒါပစ္စုပန်ကဘယ်နေရာလဲမေးရင်ပစ္စုပန်ကစဝိုင်းနေနဲ့ပြောမယ်ဆိုရင်နံပါတ်2အကွက်ဒါပစ္စုပန်တရားနေနဲ့ပြောရင်ဝိညာဏယုတ်တလာယတနာဖတ်တဝေဒနာပစ္စုပန်ခန္ဓာ5မျိုးရှိတယ်အဲ့ဒီခန္ဓာ5မျိုးထဲမှာယခုရောက်နေစဉ်နေရာကလေးကိုပြောပြစမ်းပါဆိုရင်တော့တလာယတနာဖတ်တဝေဒနာမတူဘူးနော်ဝိညာဏယုတ်ကအပေါင်းပေါ့သလာယရဏဖသဝေဒနာကအစိတ်ပေါ့ဝိညာဏယုတ်ကအပေါင်းအနေနဲ့ပြထားတာအဲ့ဒီအပေါင်းတွေကမှသလာယရဏဖသဝေဒနာကိုခွဲထုတ်ထားတာအစိတ်ခွဲယူထားတာဘာဖြစ်လို့အဲ့ဒီလိုနဲ့စင်ပြရတယ်လဲလို့မေးရင်ဝိညာဏယုတ်ဆိုတဲ့တရား၃မျိုးကအတိတ်အကြောင်းကြောင့်ဖြစ်တဲ့တရားကိုပြတာရသမျှတရားအားလုံးကိုပြတာရသမျှတရားအားလုံးကိုပြတာသလရဏဖသဝရဏကြတာပြစ္ဆုတ်ပါမှာခန္ဓာဖြစ်နေတဲ့ခန္ဓာဖြစ်စဉ်ကလေးတွေကိုပြတယ်ရသမျှတရားအားလုံးကိုမပြတော့ဘူးဖြစ်နေတော့ပဲရွေးထုတ်ပြီးတော့ပြတယ်ဒါလေးကိုခွဲပြီးတော့မှတ်ထားပေါ့အဲဒီတော့ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့ဝိညာဉ်တရာကစိတ်စိတ်ပေါင်းဘလောက်လဲအာလုံးသိတဲ့အတိုင်းစိတ်89နာမ်တရာကစတသိက်စတသိက်ပေါင်းဘလောက်လဲအာလုံးသိတဲ့အတိုင်း92ရုပ်တရာကရုပ်ရုပ်ပေါင်းဘလောက်လဲအာလုံးသိတဲ့အတိုင်း98ရသမျှအကုန်ထုတ်ပြထားတာနော်ဘာဖြစ်လို့ရသမျှအကုန်ထုတ်ပြထားရတယ်လဲလို့မေးရင်အဲ့ဒီဝိညာဉ်နာရုပ်နေရာမှာ32ပုံအားလုံးနဲ့အကျုံးဝင်တယ်။32ပုံအားလုံးနဲ့အကျုံးဝင်တယ်။လူတွေနဲ့လည်းအကျုံးဝင်တယ်၊နတ်တွေလည်းအကျုံးဝင်တယ်၊မြမတွေလည်းအကျုံးဝင်တယ်။အပယ်လေးပါးပုဂ္ဂိုလ်တွေနဲ့လည်းအကျုံးဝင်တယ်။အဲဒါကြောင့်မို့လို့ရသမျှစိတ်စတေတေရုပ်တွေကိုတရုပ်ထုတ်ပြလိုက်တာ။အဲဒီ32ပုံမှာရှိတဲ့ပုဂ္ဂိုလ်တ attva အားလုံးတို့ရဲ့တန်တမ်းမှာဝိညာဉ်ရှိတယ်နာရှိတယ်ရုပ်ရှိတယ်အဲ့ဒီတရားတွေဘာကြောင့်ဖြစ်တော့အတိတ်တုန်းကသင်္ခါရကြောင့်ဖြစ်တာ အရိသင်္ခါရကလည်းပဲဘလူရဲ့အုပ်ချုပ်မှုခံရလဲအဝိဇ္ဇာရဲ့အုပ်ချုပ်မှုခံရတာအဝိဇ္ဇာအုပ်ချုပ်မှုနဲ့ဖြစ်လာတဲ့သင်္ခါရအဝိဇ္ဇာမကင်းတဲ့သင်္ခါရတနည်းအားဖြင့်ပြောရင်အာသောတရားမကင်းတဲ့သင်္ခါရအာသောတရားမကင်းတဲ့သင်္ခါရဆိုတော့အဘိဓမ္မာစကားနဲ့ပြောမယ်ဆိုရင်သာသဝဓမ္မပေါ့သာသဝအာသောတရားတို့ရဲ့အာယုံဖြစ်တယ်အာသဝသံယုတ်တာတော့အကုန်လုံးမဟုတ်ဘူးအကုန်လုံးဒီအာသောတရားနဲ့ရှင်တာတော့မဟုတ်ဘူးဒါပေမဲ့အာသောတရားတို့ရဲ့အာယုံအပြုတ်ခံရတဲ့နယ်ပယ်တော့ဟုတ်နေသေးတယ်သာသဝဓမ္မဒါလောကီတရားအလုံးအဲဒါကြောင့်မလို့သင်္ခါရမှာရှိတဲ့တရားတွေသည်သာသဝဓမ္မအဲဒီသာသဝဓမ္မသရအာသောတရားက၄မျိုးဘလိုတွေလဲကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝအဲ့ဒီလေးမျိုးထဲမှာဟောဒီမှာပထမဆုံးပြထားတာကအဝိဇ္ဇာအဝိဇ္ဇာကိုယူခြင်းကြောင့်အဝိဇ္ဇာတစ်မျိုးတည်းကိုသာယူရမှာမဟုတ်ဘူးကိလေသာချင်းတူလို့ဒီကကြောင့်မှပါတယ်အဝိဇ္ဇာကိုယူခြင်းကြောင့်ကိလေသာချင်းကိလေသာချင်းတူလို့ဘာတွေလဲယူရမလဲတဏှာနဲ့ဥပါဒဏ်ကိုလည်းယူဟုတ်လားဘာဖြစ်လို့လဲကိလေသာချင်းတူလို့နော်အဝိဇ္ဇာကိုယူခြင်းကြောင့်တဏှာနဲ့ဥပါဒံကိုယူ။အဲဒီလိုယူလိုက်တဲ့အခါကျတော့တဏှာဥပါဒံတကယ်ဟောတာကအဝိဇ္ဇာဟောဒီနေရာမှာဟောဒီနေရာမှာဘယ်နေရာလဲဆိုရင်ပရိစ္ဆသမုပ္ပါယအစတကယ်ဟောထားတာကအဝိဇ္ဇာယူရမှာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဟုတ်လားတကယ်ဟောထားတာကအဝိဇ္ဇာယူရမှာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံဘာဖြစ်လို့တဏှာနဲ့ဥပါဒါသွားယူရတယ်လဲကိလေသာချင်းတူလို့ကိလေသာချင်းတူလို့နော်ကိလေသာချင်းတူလို့အဲ့တော့တဏှာနဲ့ဥပါဒါယူလိုက်ပါဆိုတော့ဒီနေရာမှာတဏှာနဲ့ဥပါဒါကိုသာယူလိုက်ပါလို့သာပြောတာတကယ်တမ်းကျတော့စဉ်းရင်းနဲ့မဝင်ဘူးဘာဖြစ်လို့မဝင်တယ်လဲမေးရင်တဏှာကိုတဏှာနဲ့ဥပါဒါကိုစဉ်းရင်းထုတ်ပြထားတာကဟောဝေဒနာနဲ့ကမ္မဘဝကြာမှာသူတို့ကသေချာဆင်းရဲထောက်ပြထားတယ်မြတ်စွာဘုရားရဲ့ဟောစဉ်ဟုတ်တယ်မဟုတ်လားအဲ့ဒါမြတ်စွာဘုရားကတဏှာနဲ့ဥပါဒံကိုဟိုးနဘလုံးကမှာသွားဟောတာလေနဘလုံးကမှာသွားဟောတာတဲ့အတွက်အဲ့ဒီနေရာမှာသူတို့နေရာသူတို့နေရာမှာသူတို့ဆင်းရဲဝင်တယ်အဝိဇ္ဇာနေရာမှာဆင်းရဲမဝင်ဘူးမဝင်ပေမဲ့တဏှာနဲ့ဥပါဒံကိလေသာချင်းတူလို့နောက်နာကနေပြီးတော့ကပ်ပြီးတော့ပါလာတယ်လို့တော့မှတ်ပေါ့နော်ဟောပြီဒါပြီလို့ရှိရင်ပြောလိုက်တော့အဝိဇ္ဇာယူရမှာကဝိဇ္ဇာတဏှာဥပါဒံပြောလိုက်တာကအဝိဇ္ဇာယူရမှာကအဝိဇ္ဇာတဏှာဥပါဒံအဲဒီလိုပဲနဘသုံးကမှာကြည့်လိုက်ရင်လည်းပဲဘလို့တွေ့မလဲတဏှာနဲ့ဥပါဒံတွေ့မယ်ပြောလိုက်တာကတဏှာနဲ့ဥပါဒံတကယ်ယူရမှာကအဝိဇ္ဇာတဏှာဥပါဒံဒါအပြန်လာပေါ့နော်အဲ့ဒီနေရာမှာလဲအဝိဇ္ဇာပါတယ်ဒါပေမဲ့လဲအဝိဇ္ဇာဆင်းရဲမဝင်ဘူးဘာဖြစ်လို့တော့နံပါတ်၄ကမှာအဝိဇ္ဇာဟောပြီးသားဖြစ်နေလို့ဒီလိုမှတ်ပေါ့နော်ကဲသင်္ခါရနဲ့ကမ္မဘဝကြတော့ဘယ်လိုပြောမလဲသင်္ခါရကလည်းကံမဲ့တရားကိုကောက်တော့စေတနာကမ္မဘဝကလည်းကံမဲ့တရားကိုကောက်တော့စေတနာစေတနာချင်းတူတူပဲကံချင်းတူတူပဲကံချင်းတူတဲ့အတွက်သင်္ခါရကိုယူရင်စေတနာကိုယူပါကမ္မဘဝကိုယူပါကမ္မဘဝကိုယူရင်လည်းပဲသင်္ခါရကိုယူပါလို့တေဃရောဆရာကဒီတိုင်းပဲညွှန်ပြထားတယ်ဟုတ်လားအဲဒါပဲလို့လည်းပဲသူ့နေရာနဲ့သူတော့သုံးရမှာပေါ့နံပါတ်၁ကွယ်မှာဆိုရင်ဘယ်လိုနာမည်နဲ့သုံးမလဲသင်္ခါရနံပါတ်၃ကွယ်မှာဘယ်လိုနာမည်နဲ့သုံးမလဲကမ္မဘဝဟောသူ့နေရာနဲ့သူနော်သူ့နေရာနဲ့သူအဲဒီတော့နံပါတ်၁ကွယ်မှာတကယ်ဟောထားတာကဝိဇ္ဇာနဲ့သင်္ခါရတကယ်ယူရမှာကအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝကမ္မဘဝ၅မျိုးကိုယူဟုတ်လား၅မျိုးကိုယူဟောထားတာကဘယ်နှပါလဲနှစ်ပါယူရမှာက၅ပါအဲဒါကြောင့်120ဆိုတဲ့သဘောမှာနောက်နားလေးမှာကတ်ပြီးတော့ပြထားတယ်အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဒီလိုပြထားတာကိုနော်အဲ့ဒီအသွေးရှိတဲ့နဲ့ပတ်သက်လို့ကတော့နောက်ရင်များမှတိကျပြောရမှာပေါ့လေကိုကတော့တပါးချင်းတပါးချင်းရှင်းပြပါအောင်မယ်နံပါတ်3ခွဲကြတော့လေတကယ်ဟောထားတာကဘယ်လိုပါလေတဏှာရဲ့ဥပါဒံရဲ့ကမ္မဘဝရဲ့ယူရမှာကဘယ်လိုတွေတော့တဏှာဥပါဒံကမ္မဘဝအဝိဇ္ဇာသင်္ခါရဟော ငါးမျိုးယူပါမယ်နော်အဲ့ဒါငါးမျိုးစီငါးမျိုးစီညီမျှလို့မှတ်လိုက်ပေါ့ကောင်းပြီဒါဖြစ်လို့ရှိရင်အတိတ်ကာလတုန်းကအဝိဇ္ဇာတွေရှိခဲ့တယ်အဝိဇ္ဇာတရားတစ်ပါးတည်းယူရမှာမဟုတ်ဘူးတဏှာနဲ့ဥပါဒဏ်နဲ့ယူအဝိဇ္ဇာကအသောတရားအနေနဲ့ပြောတော့ဘာသောတရားပါလဲအဝိဇ္ဇာတဝတဏှာကဘာလဲလဲကာမတဝနဲ့ဘဝတဝဥပါဒဏ်နေရာမှာရှိတဲ့ဒိဋ္ဌိကြတော့ဗာလဲဒိဋ္ဌာတဝဒါကြောင့်အဝိဇ္ဇာတဏှာဥပါဒဏ်လို့သာပြောပေမဲ့တကယ်တမ်းကြတော့အဲ့ဒါအာသောတရား၄ပါးပဲဟုတ်လားအာသောတရား၄ပါးကိုပြောနေတာအဝိဇ္ဇာတဏှာဥပါဒဏ်သည်အာသောတရား၄ပါးအဝိဇ္ဇာကဘာအာသောဗာလဲတဏှာကကာမတဝနဲ့ဘဝတဝဥပါဒဏ်ဆိုတဲ့နေရာမှာပါတဲ့ဒိဋ္ဌိကဒိဋ္ဌာတဝါအာရုံပေါင်းလိုက်တော့အာသောတရား၄ပါးဒီတော့တန္တရာစတာအာသောတရားကစတာပဲအဝိဇ္ဇာကစတယ်လို့ပြောခြင်းပြောတဏှာကစတယ်လို့ပြောခြင်းပြောတကယ်တမ်းကျတော့ဘယ်ကစတော့အာသောတရားကစတာအာသောတရားရှိရင်တန္တရာလဲတာပဲအာသောတရားမရှိရင်တန္တရာမလဲဘူးဒါကြောင့်မလို့မြတ်စွာဘုရားသခင်ကရမကြီးကနော်ကိလေသာတွေကောင်းခြင်းနဲ့ပတ်သက်လို့ဘယ်လိုသုံးတော့အာသဝခယအာသဝခယအာသောတရားတွေကောင်းခြင်းကိုအဓိကထားပြောအာသဝခယအာသောတရားကောင်းတယ်ဒီလိုတော့ရှင်များတို့အများဖြင့်နားလည်တာကကိလေသာတွေကောင်းတယ်ကိလေသာတွေကောင်းတယ်ကိလေသာတွေရှိတယ်ဒီလိုနားလည်ထားတယ်ဒါပေမဲ့မြတ်စွာဘုရားသခင်ကရောမြတ်ကြီးကအာသောတရားကောင်းတယ်ဒီလိုပြောတာကိုဘာဖြစ်လို့အာသောတရားကောင်းတယ်လို့ပြောရတာလဲမေးရင်ကျန်တဲ့ကိလေသာတွေကအဓိကမဟုတ်ဘူးကျန်တဲ့ကိလေသာတွေကနောက်လိုက်တယ်ကျန်တဲ့ကိလေသာတွေကအရင်သဘောနဲ့ပါနေတာတကယ်အဓိကတရားကြီးက၃မျိုးပဲရှိတယ်ဘယ်လိုတွေလဲတဏှာရဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒဏ်ဆိုတဲ့ဒိဋ္ဌိရဲ့ဒီတရား၃မျိုးပဲလောကမှာတန်ត្រာမှာဒီဘိလိုတို့ရဲ့တန်တမ်းမှာဒီဘိလိုတို့ရဲ့ယင်ထဲမှာဒီဘိလိုတို့ရဲ့စိတ်ထဲမှာအကြောင်းအရာဆုံးကိလေသာ၃မျိုးကဒီ၃မျိုးပဲကျန်တဲ့ကိလေသာကတဏှာငင်းတစ်စင်းပါပဲစင်ရင်သာပြည့်အောင်ထည့်ထားတာတကယ်တမ်းကျတော့ဟောဒီ၃မျိုးသာပေသနဲ့အောင်ကြိုးစားဟောရတရား၃မျိုးပေသနဲ့ဉာဏ်ကိရိတာတွေလွတ်လို့သိတာပဲဒါကြောင့်မလို့အာသောတရားကိုသိအောင်လို့အာသောတရားသိရင်အာသဝခေယဖြစ်တယ်သောတာပန်မှာဒိဋ္ဌိဆိုတဲ့အာသဝခေယဖြစ်တယ်အနာဂမ်မှာကာမရာဂဗျာပါဒဆိုတဲ့အာသဝခေယဖြစ်တယ်ယဟန္တာမှာမာနဘဝဝိဇ္ဇာဆိုတဲ့အာသဝခေယဖြစ်တယ်အတိအသေးကတော့အာသဝခေယကြီးပဲနော်အရှင်ဘုရားတို့ကအာသဝခေယမဖြစ်နိုင်ဘူးလားဖြစ်နိုင်တာပဲပုရုသေဘောကမှလည်းအာသဝခေယမဖြစ်နိုင်ဘူးလားဖြစ်နိုင်တာပဲသူ့တိုင်းတာနဲ့သူပေါ့ဟုတ်လားသူ့တိုင်းတာနဲ့သူပေါ့ဒိဋ္ဌိကလေးဆရာကံလုံးသိသွားရင်ဆရာကံလုံးအာသဝခေယဖြစ်တာပဲဟုတ်တယ်မို့လားတဏ္ဍကလေးဆရာကံလုံးသိသွားရင်ဆရာကံလုံးအာသဝခေယမဖြစ်ဘူးလားဖြစ်တာပဲဒီတော့သူ့တိုင်းတာနဲ့သူတော့အာသဝခေယကြီးပဲအားလုံးကုန်တဲ့အချိန်ကျတော့အားလုံးကုန်တဲ့အာသဝခေယပေါ့ဟုတ်ပြီဒါဖြစ်ရင်နော်အဝိဇ္ဇာဆိုတာကအာသောတရားအဲ့ဒီအာသောတရားကြောင့်သင်္ခါရဖြစ်တယ်ဒီတော့ဒီနေရာမှာစဉ်းစားကြည့်ရကဟောတာကအဝိဇ္ဇာဟောတာကအာသောတရားသင်္ခါရဟောတာကအဝိဇ္ဇာဟောတာကသင်္ခါရအဝိဇ္ဇာနဲ့သင်္ခါရဒီတော့အဝိဇ္ဇာရဲ့အာယုံပြုတ်မှုအဝိဇ္ဇာရဲ့အုပ်ချုပ်မှုအဝိဇ္ဇာရဲ့အာယုံပြုတ်မှုအာယုံပြုမှုဆိုတော့သာတဝါပေါ့နော်အဝိဇ္ဇာရဲ့အာယုံပြုမှုအဝိဇ္ဇာရဲ့အုပ်ချုပ်မှုခံရလို့ဟောဒီစေရနာလေးကိုသင်္ခါရလို့ခေါ်တာနော်သင်္ခါရဆိုတာတကယ်ကိုကောင်းတော့ဘယ်လိုလဲစေရနာမလားဘာဖြစ်လို့သူကသင်္ခါရလို့ခေါ်လဲအဝိဇ္ဇာရဲ့အုပ်ချုပ်မှုခံရလို့သင်္ခါရလို့ခေါ်တာဒါပဲနော်အဝိဇ္ဇာရဲ့အုပ်ချုပ်မှုခံရရင်သင်္ခါရဒီလိုဆိုရင်အဝိဇ္ဇာရဲ့အုပ်ချုပ်မှုမခံရရင်သူဒီသင်္ခါရဟုတ်ပါမလားဟုတ်ပါဘူးဗျာမဟုတ်ဘူးသင်္ခါရမဟုတ်ဘူးဒီတော့ဒီနေရာလေးမှာစေရနာသုံးမောကံဒါပေမဲ့အဝိဇ္ဇာရဲ့အုပ်ချုပ်မှုခံရတဲ့အတွက်အဲ့ဒီစေရနာအဲ့ဒီကံကိုဘယ်လိုနာမည်ပေးမလဲသင်္ခါရလို့နာမည်ပေးအဝိဇ္ဇာရဲ့အုပ်ချုပ်မှုမခံရဘူးဆိုရင်သူ့ကိုသင်္ခါရလို့နာမည်ပေးမလားမပေးဘူးရိုးရိုးစေရနာပဲရိုးရိုးကံပဲဟုတ်ရလားအဲ့ဒီတော့ဟောဒီနေရာမှာစေရနာဆိုတဲ့သင်္ခါရတည်း နော်ဒီနေရာမှာသင်္ခါရဆိုတဲ့နာမည်အဲ့ဒီသင်္ခါရဆိုတဲ့နာမည်လေးဟာဘာတွေပဲရှိတော့ပြုတ်ပြင်တတ်တယ်ပြုတ်လို့အထုတ်တတ်တယ်ပြုတ်ပြင်တတ်တယ်ပြုတ်လို့အထုတ်တတ်တယ်အဲ့ဒါဒီသင်္ခါရပြုတ်ပြင်တတ်တယ်ပြုတ်လို့အထုတ်တတ်တယ်ဒါကြောင့်မလို့ဘယ်လိုခေါ်လဲသင်္ခါရမှတ်ရနော်ပြုတ်ပြင်တတ်တယ်ပြုတ်လို့အထုတ်တတ်တယ်ဒါကြောင့်မလို့ဘာလဲသင်္ခါရဒီတော့သင်္ခါရဆိုတဲ့စကားလုံးမှာတပည့်တို့တကယ်လို့ညနေရာတွေကြတော့အပြုတ်ပြင်ခံရတာကိုလည်းသင်္ခါရလို့ခေါ်တာလည်းရှိတယ်ပေါ့တကယ်တကယ်စကားလုံးမှာပြုတ်လို့အထုတ်တတ်တာကိုသင်္ခါရလို့ခေါ်တာလည်းရှိတယ်ပေါ့ကံပုံလည်းဟုတ်တယ်ကတ္တာပုံလည်းဟုတ်တယ်ဟုတ်ရလားဘာလဲကံပုံလည်းဟုတ်တယ်ကတ္တာပုံလည်းဟုတ်တယ်ဥပမာသဗ္ဗေသင်္ခါရအနိစ္စသဗ္ဗေလုံးစုံသောသင်္ခါရယုံနာနဲ့မှသင်္ခါရသဘောတရားတို့ဒီအနိစ္စဖြစ်ဖြစ်ရင်ပြည့်စည်တတ်သောသဘောတရားရှိကြလေကုန်၏။တပ္ပယလုံးစုံကုန်သောသင်္ခါရသင်္ခါရတရားတို့သည်အဲ့ဒါယုံနာနေပြောတာမလား။စေတနာလည်းပါသွားတာပဲနော်။အကုန်လုံးယုတ်တည်နေအားလုံးပါတယ်။တပ္ပယလုံးစုံကုန်သောသင်္ခါရယုံနာနဲ့မှသင်္ခါရသဘောတရားတို့သည်။ဘာဖြစ်လို့သူ့ကိုသင်္ခါရခေါ်လဲ။အဲ့ဒီနေရာကျတော့မတူတော့ဘူးလေ။အကုအဝိဇ္ဇာတင်ပြစ္ဆာတင်္ခါရအကုဏနေရာကသဗ္ဗေတင်္ခါရအိဆာနေရာချင်းမတူဘူးဟုတ်တယ်မလားဘာဖြစ်လို့သူ့ကိုတင်္ခါရခေါ်လဲဆိုတော့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့တင်္ခါရနော်တင်္ခါရဆိုတာကအခုပေါ်လာတာလေးတင်္ခါရဘာဖြစ်လို့ပေါ်လာတော့အကြောင်းကြောင့်ပေါ်လာတာဒီအကြောင်းကြောင့်ဒီအကျိုးလေးပေါ်လာတာအခုတပည့်တော်စကားပြောတဲ့အတန်လေးထွက်လာတယ်ဒီအတန်အခုမှဒီအတန်ထွက်လာတယ်ဒီအတန်လေးဒီပါလေတင်္ခါရဘာဖြစ်လို့တော့အကြောင်းကနေပြီးတော့သူ့ကိုပြောင်းပြုလုပ်ပေးထားလို့အကြောင်းရဲ့ပြုပြင်ခံရလို့သင်္ခါရဟုတ်တယ်မလားအကြောင်းရဲ့ပြုပြင်ခံရလို့သင်္ခါရအတန်လေးတစ်ခုထွက်လာတာဒီသူ့အနေနဲ့သူနေလို့အတန်ထွက်ပါမလားအတန်ထွက်စေတတ်တဲ့စိတ်ကြောင့်နော်စိတ်တချို့တချို့နေရာမှာဥဒုတချို့တချို့နေရာမှာစိတ်တတ်တော်စိတ်တော်ဒုသောဥဒုကြောင့်တော်လကောင်စိတ်ကြောင့်တော်လကောင်အတန်ကလေးမထွက်ဘူးလားထွက်အဲ့ဒီတော့စိတ်ကြောင့်အတန်ထွက်တယ်ဆိုရင်စိတ်သည်အကြောင်းအတန်ကအကျိုးဒီဘက်တော့ကစကားလေးပြောခြင်းနဲ့စိတ်ရှိတယ်စကားလေးပြောလိုက်တယ်အတန်လေးထွက်လာတယ်ပြောခြင်းနဲ့စိတ်ကအကြောင်းအတန်လေးကဘာလဲအကျိုးဒီတော့ပြောခြင်းနဲ့စိတ်ကြောင့်အကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားမဟုတ်လို့အဲ့ဒီအတန်ကလေးတွေဘာလေးတော့သင်္ခါရတရားဘာတရားလေးလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမဟုတ်လို့အဲ့ဒီလိုပဲဒီလိုတို့ရဲ့တဏ္ဍာမဟာပူတဲ့သဘောလေးပေါ်လာတယ်အေးတဲ့သဘောလေးပေါ်လာတယ်ပူတဲ့သဘောလေးကလည်းဗာလဲသင်္ခါရအေးတဲ့သဘောလေးကလည်းသင်္ခါရပဲနော်နားတဲ့သဘောလေးပေါ်လာတယ်ကျင်တဲ့သဘောလေးပေါ်လာတယ်နားတဲ့သဘောလေးကလည်းဗာလဲသင်္ခါရကျင်တဲ့သဘောလေးကလည်းခံစားတဲ့သဘောလေးပေါ်တယ်ခံစားတာလေးကလည်းမှတ်သားတာလေးကလည်းသိတာလေးကလည်းစောစောတုန်းကသိနေတယ်လားအခုမှသိတာလားအာယုံ द्वार တိုက်လို့သိတာသိတဲ့စိတ်ကလေးပေါ်လာဒီလိုမဟုတ်လားအာယုံ द्वार တိုက်လို့သိတဲ့စိတ်ကလေးပေါ်တာနော်အာယုံ द्वार ကအကြောင်းသိတဲ့စိတ်ကလေးကအကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးမို့လို့သူ့ကိုဘယ်လိုခေါ်လဲသင်္ခါရဒါတော့သင်္ခါရသင်္ခါရတပ်ပေသင်္ခါရတပ်ပေသင်္ခါရတပ်ပေသင်္ခါရအိဆာတပ်ပေလုံးစုံကုန်သောသင်္ခါရယုတ်တရားနဲ့တရားအလုံးတို့သည်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတို့သည်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမို့လို့သူ့ကိုဘယ်လိုခေါ်လဲသင်္ခါရဒီထဲမှာနိဗ္ဗာန်ပါလားသဗ္ဗေသင်္ခါရထဲမှာနိဗ္ဗာန်ပါလားပါပါဘာဖြစ်လို့တော့နိဗ္ဗာန်ကအကြောင်းကြောင့်ဖြစ်တဲ့အကျိုးမှမဟုတ်ပဲကိုဟုတ်တယ်မလားအကြောင်းကြောင့်ဖြစ်တဲ့အကျိုးမှမဟုတ်ပဲပဲဒါကြောင့်နိဗ္ဗာန်ကိုထည့်လို့မရဘူးနိဗ္ဗာန်ကျတော့အတ္တခတတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးမဟုတ်ဘူးအတ္တခတအကြောင်းကြောင့်ဖြစ်တဲ့အကျိုးမဟုတ်ဘူးသူကလည်းသူရှိနေတဲ့တရားအတ္တခတတရားဟောယုတ်တရားနဲ့တရားတွေကြတော့ဗာလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးမဟုတ်လို့ဘယ်လိုခေါ်လဲသင်္ခါရလို့လည်းခေါ်တယ်သင်္ခတလို့လည်းခေါ်တယ်နော်သင်္ခါရလို့လည်းခေါ်တယ်သင်္ကတလို့လည်းခေါ်တယ်အဲဒါကြောင့်မလို့သင်္ခါရတဲ့စကားလုံးလေးမှာသဗ္ဗေသင်္ခါရအိဋ္ဌာမှာရှိတဲ့သင်္ခါရသည်အကျိုးဘာဖြစ်လို့တော့အကြောင်းရဲ့အပြုတ်ပြင်ခံရလို့ခံရတဲ့အကျိုးဒါကြောင့်မလို့သူကဘယ်လိုခေါ်လဲသင်္ခါရအခုသင်္ခါရဆိုတဲ့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဟုတ်လားအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏကဲအဝိဇ္ဇာနဲ့တွဲလို့ဝိဇ္ဇာပစ္စယသင်္ခါရဆိုရင်သင်္ခါရတွေဘယ်လိုကြောင့်ဖြစ်အဝိဇ္ဇာကြောင့်ဖြစ်အဝိဇ္ဇာကြောင့်ဖြစ်တာမို့လို့သူဒီပါလဲသင်္ခါရအဝိဇ္ဇာကြောင့်ဖြစ်တာမို့လို့သူဒီပါလဲသင်္ခါရဒီလိုမလား အဝိဇ္ဇာကြောင့်ဖြစ်တာမို့လို့စေရနာသရကံလေးသည်သင်္ခါရသင်္ခါရပစ္စယဘလူလာမလဲဝိညာဏဝိညာဏယောတလာယရဏဖတဝေဒနာခန္ဓာ၅ပါးဒီလိုမလားအဲ့ဒီခန္ဓာ၅ပါးနဲ့တုံတဲ့ကြတော့ဘလူပြောမလဲဟောဒီခန္ဓာ၅ပါးရအောင်ပြုလုပ်ပေးတတ်လို့ခန္ဓာ၅ပါးရအောင်ပြုလုပ်ပေးတတ်လို့သူဒီသင်္ခါရဟောဒီခန္ဓာ၅ပါးရအောင်ပြုလုပ်ပေးတတ်လို့သူဒီသင်္ခါရဒီတော့ခန္ဓာ၅ပါးနဲ့တုံတဲ့ရှင်းလိုက်ရင်သူဒီအကြောင်းလားအကျိုးလားအကြောင်းသင်္ခါရအဝိဇ္ဇာနဲ့တွေ့တော့ကအကျိုးသင်္ခါရအဝိဇ္ဇာနဲ့တွေ့တော့ကသဗ္ဗေသင်္ခါရအနိစ္စရမှာပါသွားတယ်ဟုတ်လားအဲဟောဒီခန္ဓာ၅ပါးနဲ့တွေ့လိုက်တော့ခန္ဓာ၅ပါးဆိုတဲ့အကျိုးတရားကိုထောလုပ်ပေးတတ်လို့ပြုပြင်ပေးတတ်လို့ရအောင်ပြုလုပ်ပေးတတ်လို့သူသည်သင်္ခါရနာသူသည်သင်္ခါရခန္ဓာ၅ပါးဒီပါဠိစာလဲဒုက္ခသစ္စာဒုက္ခသစ္စာရအောင်ပြုလုပ်ပေးတတ်လို့ဟောဒီသင်္ခါရဆိုတဲ့တရားဒီပါဠိစာသမုဒိယသစ္စာသမုဒိယသစ္စာဒီလိုလဲမှတ်နော်အကြောင်းကိုအဲခန္ဓာ၅ပါးဆိုတဲ့အကျိုးကိုပြုလုပ်ပေးတတ်လို့သူဒီအကြောင်းတရားဒီသင်္ခါရခန္ဓာ၅ပါးကဒုက္ခသစ္စာဒုက္ခသစ္စာရာအကြောင်းမို့လို့ဟောဒီစေရနာလေးဒီဘာသစ္စာသမုဒိယသစ္စာဒီလိုဆိုတော့သမုဒိယသစ္စာလို့နာမည်ပေးတာအလုံးမပေးတာမဟုတ်ဘူးနော်သမုဒိယသစ္စာသမုဒိယသစ္စာလို့နာမည်ပေးတာဒီအလုံးမဲ့သွားပြီးတော့ပေးတာမဟုတ်ဘူးအကြောင်းလေးရှိတယ်သူ့အကြောင်းပြောပတ်ကလေးနဲ့ပေးတာဘာဖြစ်လို့တော့ဟောဒီအကျိုးတရားကိုပြုလုပ်ပေးတတ်လို့သင်္ခါရအကြောင်းအကျိုးတရားကိုပြုလုပ်ပေးတတ်လို့သင်္ခါရအကျိုးဆိုတဲ့ဒုက္ခသစ္စာကိုပြုလုပ်ပေးတတ်လို့ဟောဒီအကြောင်းတရားဒီဘာသစ္စာသမုဒိယသစ္စာဒါတပည့်တို့တိတိကျကျသိကြရင်တော့ဝိပင်းအထက်ကရာသစ္စာဝိပင်းရဲ့အဖွင့်ကိုကြည့်ကြည့်ဟုတ်တယ်မလားသစ္စာဝိပင်းရဲ့အဖွင့်ကိုကြည့်ကြည့်တန်ရဥရဲ့အရာရဲ့အကြောင်းတရားတွေပေါင်းဆောင်တယ်တဲ့အဲ့ဒီအကြောင်းတရားတွေပေါင်းဆောင်တာဘာလို့မလို့ပေါင်းဆောင်တာလဲမြင်အကျိုးတစ်ခုဖြစ်ဖို့အတွက်ပေါင်းဆောင်တာအကျိုးတစ်ခုဖြစ်ဖို့အတွက်ပေါင်းဆောင်တာအကျိုးကိုထုံးလို့မထုံးလို့မယ်အကြောင်းတရားတွေဒါကြောင့်အကျိုးကဒုက္ခသစ္စာအကြောင်းကတန်ဥအရာသမုဒိယသစ္စာနော်ဒီလိုဆိုတော့ဒီလိုတော့မှတ်ရမှာကတစ်ချက်တည်းပဲမှတ်ရမယ်ဒုက္ခသစ္စာတဲ့အကျိုးကိုဖြစ်စေတယ်ဆိုရင်ဘာပဲလုပ်လို့သမုဒိယသစ္စာဒုက္ခသစ္စာတဲ့အကျိုးကိုဖြစ်စေတယ်ဆိုရင်ကုသိုလ်လုပ်လေသမုဒိယသစ္စာအကုသိုလ်လုပ်လေသမုဒိယသစ္စာဇံရလေသမုဒိယသစ္စာဒါပဲဒီလမ်းနဲ့သွားမှာနော်ပုံသိင်းကြီးနဲ့သွားသစ္စာအမြင်နဲ့ပုံသိင်းကြီးနဲ့သွားဟုတ်လားဒီတော့ဒုက္ခသစ္စာတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးကိုအကျိုးတရားကိုဒုက္ခသစ္စာဆိုတဲ့အကျိုးတရားကိုထုတ်လုပ်ပေးတယ်လို့ပြုလုပ်ပေးတယ်လို့ဖန်တီးပေးတယ်လို့ပြုပြင်ပေးတယ်လို့ဟောဒီစေရနာတဲ့ကံတရားလေးတွေပါသစ္စာသူ့နာမည်ရင်းကသင်္ခါရသစ္စာနေနဲ့ပြောတော့သမုဒိယသစ္စာဟောပြီနော်ဒါလေးကိုမမေ့နဲ့ဟုတ်လားကဲကောင်းပြီအဲ့ဒီတရားဒီအကျိုးကိုဖြစ်စေတယ်လို့လည်းသင်္ခါရအဝိဇ္ဇာကြောင့်ဖြစ်လို့လည်းသင်္ခါရနာမည်နှစ်မျိုးပေါ့နော်နာမည်နှစ်မျိုးရတယ်အဲ့တော့အဝိဇ္ဇာသရကတော့အလုံးသိကြတဲ့အတိုင်းပဲမသိတဲ့သဘောမသိတဲ့သဘောဆိုတာကသူကိုယ်တိုင်လည်းမသိဘူးသူ့ကိုလက်ခံထားတဲ့ပုံကိုယ်တွေကိုလည်းမသိအောင်သူကပြုလုပ်ပေးတတ်တယ်ဒါကပြိဓမာသဘောတရားလေးကိုပရမသဘောတရားလေးကိုသဘောတရားလေးဆိုတော့သူကိုယ်တိုင်ကသိတတ်တဲ့သဘောရှိရလားမရှိဘူးသူကိုယ်တိုင်လည်းသိတတ်တဲ့သဘောမရှိတယ်လို့သူ့ကိုလက်ခံထားတဲ့တတ္တဝါတွေကိုလည်းပဲမသိအောင်သူကမလုပ်ပေးတတ်ဘူးလားလုပ်ပေးတတ်လားဒါကသူကိုယ်တိုင်လည်းမသိသူများကလည်းမသိအောင်ပြုလုပ်ပေးတတ်တယ်။သူကိုယ်တိုင်လည်းမသိဘူး။သူကိုယ်လက်ခံတဲ့ပုံကိုယ်တွေကလည်းမသိအောင်ပြုလုပ်ပေးတတ်တယ်။ဒါကြောင့်မလို့သူဒီအဝိဇ္ဇာအဝိဇ္ဇာနော်မသိမှုကတော့ဘယ်နှမျိုးရှိတယ်လဲဆိုရင်တော့ဟောအဘိဓမ္မာအနေနဲ့ပြောမယ်ဆိုလို့ရှိရင်၄မျိုး။သုတ်တန်အနေနဲ့ပြောမယ်ဆိုလို့ရှိရင်၈မျိုး။ဒါတွေကတော့စာလို့ရထားလိုက်တော့နော်။အချင်းချင်းအပြင်ပြောမယ်ဆိုရင်တော့သစ္စာ၄ပါးမသိတာအဝိဇ္ဇာနော်။ဒုက္ခသစ္စာကိုမသိတာအဝိဇ္ဇာဒါအာတောတရားပဲ။ဒုက္ခသစ္စာကိုမသိတဲ့အတွက်ဒုက္ခသစ္စာမသိမှုကြောင့်ဖြစ်လာတဲ့ဟောဒီတရားကိုစေရနာဆိုတဲ့ကံတရားကလေးကိုဘယ်လိုခေါ်မလဲသင်္ခါရသင်္ခါရဒီလိုမလားအဲဒီတော့ဟောဒီအကျိုးတရားကိုထုတ်လို့တဲ့နေရာဟောဒီအကျိုးတရားဆိုတာဘယ်လိုတွေတော့နံပါတ်1ကွယ်ဝိညာဉ်နာယောသာလယရဏခတ္တဝိရဏဒါနံပါတ်1ကွယ်နော်နံပါတ်1ကွယ်ဘာတိတာလဲအဲဒုက္ခသစ္စာဆိုတော့ဟောဒီခန္ဓာ၅ပါးဒီနေ့အပြင်ပြတော့ဟောဒီအကျို အရိယကျောကိုထောက်လို့ပေးတတ်တယ်အဲ့ဒီကျောကိုဖြစ်ရအောင်ပြုလို့ပေးတတ်တာဒီသင်္ခါရကလည်းပြုလို့ပေးတတ်တယ်အဝိဇ္ဇာကလည်းပြုလို့ပေးတတ်တယ်နော်သင်္ခါရကလည်းပြုလို့ပေးတတ်တယ်အဝိဇ္ဇာကလည်းပြုလို့ပေးတတ်တယ်တစ်ခုတည်းနဲ့ပြုလို့ပေးတာမဟုတ်ဘူးနှစ်ခုပေါင်းပြီးမှပြုလို့ပေးတာဟုတ်လားအဝိဇ္ဇာနဲ့သင်္ခါရပေါင်းပြီးတော့မှခန္ဓာ၅ပါးဆိုတဲ့ကျောကိုပြုလို့ပေးတတ်တာဒါကြောင့်မလို့အဝိဇ္ဇာကလည်းဗာတိစ္စာသမုဒိယသစ္စာအကျိုးတရားကိုထုတ်လို့ပေးတယ်လို့သမုဒိယသစ္စာသင်္ခါရကလည်းအကျိုးတရားကိုထုတ်လို့ပေးတယ်လို့ဗာသစ္စာလည်းအဲသမုဒိယသစ္စာတနည်းအားဖြင့်ပြောတော့ဟောဒီစေရနာလေးသည်ဟောဒီအဝိဇ္ဇာနဲ့ပေါင်းလို့သမုဒိယသစ္စာဖြစ်သွားတာဟုတ်တယ်မဟုတ်လားဒါဒီကျေကောကတော့ဘယ်လိုကောင်းမလဲစေရနာဒါသင်္ခါရမဟုတ်လားကျေကောကတော့ဘယ်လိုကောင်းမလဲအဲ့ဒီစေရနာသည်ဘယ်လိုနဲ့ပေါင်းလို့သမုဒိယသစ္စာဖြစ်သွားတာလဲအဝိဇ္ဇာနဲ့ပေါင်းလို့တဏှာဖြင့်ပြောတော့တဏှာနဲ့ပေါင်းလို့တဏှာဖြင့်ပြောတော့ဥပါဒာနဲ့ပေါင်းလို့ဒီလိုမလားအဝိဇ္ဇာရဏဥပါဒာတရကိဋ္ဌာနဲ့ပေါင်းလို့ကံစရစေရနာလေးသည်ဘာတိစ္ဆာဖြစ်သွားတော့သမုဒိယတိစ္ဆာဖြစ်သွားတာဘာဖြစ်လို့တရောကသမုဒိယတိစ္ဆာလို့ခေါ်လဲအကျိုးတရားကိုထုတ်လို့ပေးတတ်လို့အကျိုးတရားကိုပြုပြင်ပေးတတ်လို့တရောကသမုဒိယတိစ္ဆာလို့ခေါ်တယ်ရပြီနော်ဟုတ်ပြီအဲ့ဒီလိုဆိုတော့အကျိုးတရားကိုဘယ်လိုထုတ်လို့တယ်လဲအကျိုးတရားကိုဘယ်လိုထုတ်လို့တယ်လဲလို့မေးတော့အဝိဇ္ဇာကမသိတာဘာမသိတာတော့တစ္ဆာမသိတာဘာတစ္ဆာမသိတာလဲဒုက္ခတစ္ဆာကိုမသိတာဒုက္ခတစ္ဆာတော့ဘယ်လိုလဲခန္ဓာ၅ပါးခန္ဓာ၅ပါးသည်ခန္ဓာ၅ပါးသည်ဘာတစ္ဆာလဲဒုက္ခတစ္ဆာခန္ဓာ၅ပါးဒီတိုင်းသိလို့ဒုက္ခတစ္ဆာမတွေ့သေးဘူးခန္ဓာ၅ပါးရဲ့ဖြစ်ဘောကိုလည်းသိရမယ်ပြက်ဘောကိုလည်းသိရမယ်ဖြစ်ပြက်ကမှဘာလဲဒုက္ခတစ္ဆာဒီလိုမလားဖြစ်ပြက်သည်ဒုက္ခတစ္ဆာအဲ့တော့ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားအဲ့ဒီလိုမသိတာဒီအဝိဇ္ဇာအဲ့ဒီလိုမသိတာဒီအဝိဇ္ဇာအဲ့ဒီလိုမသိဘဲနဲ့ပြုတ်လောက်တာမှန်သမျှဒီသင်္ခါရအဝိဇ္ဇာကသမုဒိယသစ္စာဖြစ်လို့မသိမှုနဲ့ပြုတ်လောက်တာမှန်သမျှကလည်းဘာသစ္စာလဲသမုဒိယသစ္စာပဲဒီလိုမလားအဲ့တော့ဟောဒီနေရာမှာပြုတ်လောက်ခြင်းဘယ်နှမျိုးလဲလို့မေးရင်၃မျိုးပုံညာဖြင့်သင်္ခါရရဲ့အပုံညာဖြင့်သင်္ခါရရဲ့အနိစ္စဘိသင်္ခါရရပြုလို့ချင်းဘယ်နှမျိုးလဲအဲ့ဒီ၃မျိုးကိုကံအနေနဲ့ခွဲတော့၄မျိုးပုံညာဘိသင်္ခါရကဘယ်ကံနေတော့ကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံအပုံညာဘိသင်္ခါရကအကုသိုလ်ကံအနိစ္စဘိသင်္ခါရကအရူပကုသိုလ်ကံအရူပကုသိုလ်ဇံအရူပကုသိုလ်ကံအဲ့ဒီလိုပဲနော်အဲ့တော့ကံအနေနဲ့ပြောတော့၄မျိုးသင်္ခါရအနေနဲ့ပြောတော့၃မျိုးအဲ့တော့ဒီရတော့ဒီနေရာမှာကံအနေနဲ့ပဲပြောလိုက်ပါမယ်ကံလေးမျိုးကမ္မဘဝသင်္ခါရသည်ကံလေးမျိုးရှိတယ်အကုသိုလ်ကံရကမ္မကုသိုလ်ကံရရူပကုသိုလ်ကံရအရူပကုသိုလ်ကံရကံလေးမျိုးဟောဒီနေရာမှာရှိတယ်တရားကိုကောင်းတော့အားလုံးသိပါလေစေရနာကြည့်တယ်စေရနာကြည့်တယ်အဲ့ဒီကံလေးမျိုးမှာဘယ်လိုကအုပ်ချုပ်ထားတော့အဝိဇ္ဇာကအုပ်ချုပ်တယ်မသိမှုဆိုတဲ့အဝိဇ္ဇာဘာမသိတော့ဒုက္ခသစ္စာမသိမှုဆိုတဲ့အဝိဇ္ဇာအုပ်ချုပ်ထားအဲ့တော့ဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးဖြစ်ဖြစ်ယုံနာတရားတို့ရဲ့ဖြစ်ဖြစ်ကိုမသိဘဲနဲ့အာဟုတော်တွေလုံးမယ်ဆိုရင်သူလည်းပဲသင်္ခါရပဲဟုတ်တယ်မလားခန္ဓာ၅ပါးယုံနာတရားတို့ရဲ့ဖြစ်ဖြစ်ဒုက္ခသစ္စာကိုမသိဘဲနဲ့အလှူဒါနလူချင်းတန်းချင်းပေးကမ်းခြင်းစတဲ့ကုသိုလ်တရားကိုလုံးရင်လည်းသူလည်းပါလေသင်္ခါရပဲခန္ဓာ၅ပါးဒုက္ခသစ္စာတရားကိုမသိဘဲနဲ့ရူပဝဆရဇန်နေရောက်အားထုတ်ရင်လည်းဒါလည်းပါလေသင်္ခါရပဲခန္ဓာငါးပါးယုံနာတရားကိုမသိဘဲနဲ့ဖြစ်ပြဒုက္ခသစ္စာတရားကိုမသိဘဲနဲ့အေးအရူပဇံနေရောက်အားထုတ်ရင်အဲ့ဒီဇံကလည်းဗာလဲသင်္ခါရပါဒီတော့ခန္ဓာငါးပါးယုံနာတရားဖြစ်ပြအဲ့ဒီသဘောကမသိလို့ရှိရင်ကုသိုလ်လုံးလည်းသင်္ခါရပဲအကုသိုလ်လုံးလည်းသင်္ခါရပဲအလုံးစုံသင်္ခါရကြီးပဲအဲ့ဒီသင်္ခါရတွေလို့ချင်းကြောင့်ဘာအကျိုးတွေရမလဲခန္ဓာငါးပါးဆိုတဲ့အကျိုးရမယ်ဝိညာဉ်ရဲ့နာမ်ရဲ့ရုပ်ရဲ့သလရဏသာထောင်းနော်သလရဏသာထောင်းဝိညာဉ်ရဲ့နာယရောက်ရဝိညာဉ်စရာတခြားလားစိတ်လားနာမ်စရာကတခြားလားစိတ်တိတ်လားရုပ်စရာကရုပ်စိတ်ရဲ့စိတ်တိတ်ရဲ့ရုပ်ရဲ့စိတ်စရာကဘာခန္ဓာဝိညာဉ်နဲ့ခန္ဓာစိတ်တိတ်ကဘာခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာရုပ်ကဘာခန္ဓာရူပခန္ဓာအားလုံးပေါင်းလိုက်တော့ဝိညာဏရုပ်စရာခန္ဓာဘယ်နှပါလဲအေးခန္ဓာ၅ပါးဒီထဲမှာသလရဏကောမပါဘူးလားခန္ဓာကောမပါဘူးလားဝရဏကောမပါဘူးလားဝိညာဏယုတ်တမသလရဏလည်းပါတယ်ဖသလည်းပါတယ်ဝရဏလည်းပါသွားပြီအားလုံးပါသွားပြီဒီတော့ဝိညာဏယုတ်သလရဏဖသဝရဏလို့ပြောမယ်ဆိုလည်းပြောနိုင်ပါတယ်ဟုတ်လားဟုတ်ပြီ အဲ့ဒီတရားတွေဒီဘာသစ္စာတွေတော့ဒုက္ခသစ္စာဒီတော့ဘောင်းအနေနဲ့ပြောပါပြည့်ညက်တင်ပြီးတော့ဘောင်းအနေနဲ့ပြောပါဆိုရင်အာဟုသောကံကိုပြုလုပ်သည့်ရဲ့အတွက်ဟောဒီမှာဘယ်ဘုံကိုရောက်မယ်အပယ်လေးဘုံရောက်မယ်ဘယ်ဘုံရောက်မလဲခွေးကြံကတိရိစ္ဆာန်ငရဲတိရိစ္ဆာန်ပိတာသူတကယ်အပယ်လေးဘုံမရောက်ဘူးလားရောက်အပယ်လေးဘုံရောက်မယ်နော်ကောင်းတဲ့ဘုံလားမကောင်းတဲ့ဘုံလ
ား
ဘာသစ္စာလဲမကောင်းတဲ့ဘုံမို့လို့ဒုက္ခသစ္စာလားဘာဖြစ်လို့လဲခန္ဓာ၅ပါးဖြစ်ပြက်သဘောတရားမလို့ဒုက္ခသစ္စာဒီလိုမှတ်နော်အာခွေးကြံကတိစ္ဆာကဒုက္ခသစ္စာဆိုတော့ဒုက္ခဒုက္ခသစ္စာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ရောက်နေတာကိုဟုတ်တယ်မဟုတ်လားအဲ့တော့မကောင်းတဲ့ဘုံမို့လို့ဒုက္ခသစ္စာမဟုတ်ပါဘူးခန္ဓာ၅ပါးဖြစ်ပြက်သဘောတရားမလို့ဒုက္ခသစ္စာခန္ဓာ၅ပါးဖြစ်ပြက်သဘောတရားမလို့ဒုက္ခသစ္စာဒီလိုဆိုတော့ဟောဒီမှာဒါနကုသိုလ်သီလကုသိုလ်လုပ်တဲ့အဝိဇ္ဇာကိုချုပ်တယ်အဝိဇ္ဇာကိုချုပ်ပြီးတော့သစ္စာမသိမှုနဲ့ဒါနကုသိုလ်သီလကုသိုလ်လုပ်မယ်ဆိုရင်ဟောဘယ်ဘုံတွေရောက်မလဲဒုက္ခတိဘုံလူဘုံနဲ့နတ်ဘုံဘယ်နှဘုံလဲခုနှစ်ဘုံခုနှစ်ဘုံလူဘုံကတဘုံနတ်ဘုံက6ဘုံအာလမောနောဘယ်နှဘုံလဲခုနှစ်ဘုံဟောလူချမ်းသာလို့တော့မခေါ်နိုင်ဘူးလားလက်ချမ်းသာလို့လည်းမခေါ်နိုင်ဘူးလားခေါ်နိုင်တယ်ဒါပေမဲ့လို့လည်းပဲသစ္စာမြင်တဲ့ကြည့်လိုက်တဲ့အခါကျတော့လူချမ်းသာဖြစ်ဖြစ်နတ်ချမ်းသာဖြစ်ဖြစ်ခန္ဓာဘယ်နှပါလဲပါတိစ္ဆာလဲအဲဒုက္ခသစ္စာတဲ့ဘောင်ထဲမှာလွတ်ရလားဒါကြောင့်နဘတ်နဲ့ကွက်ကဒုက္ခသစ္စာလို့ပြထားတာပေါ့ဟုတ်တယ်မဟုတ်လားပရိစ္ဆာသမုပ္ပါဒ်စာရမှာလေနဘတ်နဲ့ကွက်ပါတိစ္ဆာလို့ပြထားတယ်ဒုက္ခသစ္စာလို့ပြထားတယ်လူချမ်းသာတော့မဟုတ်ဘူးလားနတ်ချမ်းသာလည်းမဟုတ်ဘူးလားလူချမ်းသာဟုတ်ပေမဲ့ဘာဖြစ်လို့သူကဒုက္ခသစ္စာလို့ပြောတာလဲအဲခန္ဓာ၅ပါးရထားရင်ရှိထားရင်ခန္ဓာ၅ပါးသာလက်ခံထားရင်ခန္ဓာ၅ပါးသာဖြစ်နေရင်ဘာသစ္စာတော့ဒုက္ခသစ္စာเนาะဒီသစ္စာအမြင်နဲ့ပြောရမှာဒီလိုမဟုတ်လားအဲ့တော့ဒါနကုသိုလ်ပြုတယ်ဘာသစ္စာရမယ်ဘာဖြစ်လို့တော့အဝိဇ္ဇာဥစ္စာသစ္စာမသိမှုနဲ့ပြုလုပ်လို့သစ္စာမသိမှုနဲ့ပြုလုပ်တဲ့ဒါနကုသိုလ်သည်ဘာသစ္စာရမယ်သစ္စာမသိမှုနဲ့ပြုလုပ်တဲ့သီလကုသိုလ်ကြောင့်ဘာသစ္စာရမယ်သစ္စာမသိမှုနဲ့ပြုလုပ်တဲ့ဘာကုသိုလ်ပဲဖြစ်ဖြစ်ဘာသစ္စာရမယ်သူကဒုက္ခသစ္စာမို့လို့ဒုက္ခသစ္စာရကြောင်းဖြစ်လို့ဟောဒီစေရနာသည်သမုဒိယသစ္စာဒီလိုမလားသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်ပြောပေမဲ့ဒါကအရသုံးစာသုံးရပြောမယ်ဆိုလို့ရှိရင်တော့ဒုက္ခသစ္စာကိုဖြစ်စေတတ်လို့သူကသမုဒိယသစ္စာဟောသူ့ကိုကြည့်ပြီးတော့သူ့ကိုသမုဒိယသစ္စာလို့နာမည်ပေးလိုက်တယ်ဟုတ်တယ်မလားတာမန်ပြောရင်တော့သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်ဒါကတာမန်ပြောတာစာလုံးတိုင်းပြောမယ်ဆိုဘယ်လိုပြောမလဲဒုက္ခသစ္စာကိုဖြစ်စေလို့သမုဒိယသစ္စာဒုက္ခသစ္စာကိုဖြစ်စေလို့ဒါစာလုံးရပြောတာနော်ဟုတ်တယ်မလားသူကပို့ပြီးတော့အဓိပ္ပာယ်ရှိတယ်ဘာဖြစ်လို့လဲဆိုတော့နောက်ပြောမယ်စကားအခုကြော်ပြောလိုက်ပါမယ်လေဟောဒီနေရာမှာဒုက္ခသစ္စာမဟုတ်ဘူးဆိုရင်သူဒီသမုဒိယသစ္စာဟုတ်ပါ့မလ
ား
အဲသူမှာဒုက္ခသစ္စာအကျိုးတရားကဒုက္ခသစ္စာဖြစ်နေလို့အကျိုးတရားကဘာသစ္စာလဲဟောဒီအကျိုးတရားကသာဒုက္ခသစ္စာမဟုတ်ပါဘူးဆိုရင်ဟောဒီအကျိုးတရားကိုသမုဒိယသစ္စာလို့နာမည်ပေးလို့ဖြစ်ပါ့မလ
ား
တခြားနာမည်တစ်မျိုးမျိုးရှာပေးဖို့ပဲရှိတယ်ဟုတ်တယ်မဟုတ်လားဒါပြီးတော့မှနာမည်ပေးကြစို့နော်အခုတော့ဒီတိုင်းပဲထားလိုက်အောင်ဟုတ်ပြီကဲရူပဝဒရာကုသိုလ်ကံပြုမယ်ဆိုရင်သစ္စာမသိမှုအဝိဇ္ဇာကြောင့်ရူပဝဒရာကုသိုလ်ကံပြုမယ်ဆိုရင်ဟောဒီမှာဘုံဘယ်နှဘုံရောက်မယ်16ဘုံဘယ်ဘုံရောက်မလဲ
16
ဘုံရူပဘုံ16ဘုံပရမဇန်3ဒုတိယဇန်3တတိယဇန်3သရဒဇန်3သရဒဇန်ခွန်းဟုတ်တယ်မလားပရမဇန်3ဒုတိယဇန်3တတိယဇန်3သရဒဇန်ခွန်း3ရ3ရ3ရခွန်းရပေါင်းတော့16ရူပဒရဘုံ16ဒီလိုမလားနောက်တစ်ခါသစ္စာမသိမှုဆိုတဲ့အဝိဇ္ဇာကြောင့်ဟောဒီမှာအရူပကုသိုလ်ကံဒီပြုမယ်ဆိုရင်ဘယ်ဘုံရောက်မလဲ4ဘုံအားလုံးပေါင်းလိုက်တော့ဘုံဘယ်ဘုံပါလိမ့်32ဘုံဒီတော့ပရိသတ်သမုပ္ပါဒ်ဆဝိုင်းစာရမှာနံပါတ်1အကွက်ဝိညာဏယုတ်ကိုကြည့်ရင်ဘယ်နှဘုံလို့ပြောမလဲ32ဘုံနံပါတ်1အကွက်ကိုကြည့်ရင်ဘယ်နှဘုံလို့ပြောမလဲ32ဘုံအားလုံးပါတယ်ဟုတ်ရဲ့လား32ဘုံအားလုံးပါတယ်ဒီတော့ကိုရောက်နေတဲ့ဘုံကလည်းနံပါတ်1အကွက်ထဲမှာရှိတယ်အခုရှင်ပြားတို့ဒီပြတို့ရောက်နေတာနံပါတ်ဘယ်လောက်တဲ့1အကွက်ထဲမှာရောက်နေကြတာ1အကွက်ထဲမှာရောက်နေကြတာဟုတ်လားအဲ့တော့ကိုရောက်နေတဲ့ဘဝကလေးကနေမတက်ရပြီတော့နောက်ကိုပြန်ကြည့်လိုက်စမ်းပါနော်ကိုရောက်နေတဲ့ဘဝကလေးကိုကိုအောင်ကိုမောင်းကြည့်လိုက်တော့ငါဒီပါတိစာနဲ့နေနေရပါလိမ့ ကိုရနေတဲ့ဘဝလေးနေ။ဩကိုယ့်အကိုပြန်ကြည့်လိုက်တော့ဗာဒိဇာနဲ့နေနေရတော့။ဟာကိုကိုကတော့ချမ်းသာတယ်ထင်ကြီးထင်မယ်။ဟုတ်လား။ပြည့်စည်ရှိတယ်လို့ထင်ကြီးထင်မယ်။ຢာလို့ကြည့်တယ်လို့ထင်ကြီးထင်မယ်။ဗာဒိဇာတော့ဒုက္ခဒိဇာကိုရနေတဲ့ဘဝလေးဒီဒုက္ခဒိဇာ။ဘာဖြစ်လို့ဒုက္ခဒိဇာလဲကိုရထားတာခန္ဓာ၅ပါးရထားတာကို။ဟုတ်ရဲ့လား။ဘာရထားလဲ။ခန္ဓာ၅ပါးရထားလို့ဗာဒိဇာဒီအကွက်ကမမေ့နဲ့နော်ဒီအကွက်ကမနေဒီစကားပြောရင်ဒီအကွက်မမေ့နဲ့ခန္ဓာ၅ပါးနဲ့ပတ်သက်လာရင်ဗာဒိစ္စာအဲဒုက္ခဒိစ္စာနော်ခန္ဓာ၅ပါးနဲ့ပတ်သက်လာရင်ဒုက္ခဒိစ္စာကြီးပဲဒုက္ခဒိစ္စာကြီးပဲဒီတော့ကိုရရတဲ့ဘုံသည်လူဘုံဖြစ်ပင်မဲ့လို့လည်းပဲလူချမ်းသာဖြစ်ပင်မဲ့လို့လည်းပဲခန္ဓာ၅ပါးနဲ့မကင်းတဲ့ဘုံဖြစ်တဲ့အတွက်ဗာဒိစ္စာကိုရထားတဲ့ဘုံသည်နတ်ချမ်းသာဖြစ်ပင်မဲ့လို့လည်းပဲခန္ဓာ၅ပါးနဲ့မကင်းတဲ့အတွက်ဗာဒိစ္စာကိုရထားတဲ့ဘုံသည်မြမချမ်းသာဖြစ်ပင်မဲ့လို့လည်းပဲခန္ဓာ၅ပါးနဲ့မကင်းတဲ့အတွက်ဗာဒိစ္စာခန္ဓာ၅ပါးနဲ့မကင်းတဲ့နေရာမှန်သမျှဗာဒိစ္စာတော့ဒီတော့ခန္ဓာ၅ပါးရလာတာဒီဒုက္ခသစ္စာကြီးရလာတာပေါ့ဟုတ်ရဲ့လားခန္ဓာ၅ပါးရလာတာဒီဒုက္ခသစ္စာရလာတာဒီလိုဆိုတော့30ဘုံမှာဒုက္ခသစ္စာလွတ်တဲ့ဘုံရှိရလား30ဘုံလက်ကြည့်စမ်း30ဘုံလက်ကြည့်ဒုက္ခသစ္စာလုံးအောင်ငါသွားနေမယ်ဒုက္ခသစ္စာမရှိတဲ့ဘုံငါသွားနေမယ်လက်ကြည့်စမ်းရှာလို့ရလား30ဘုံထဲမှာဒုက္ခသစ္စာလွတ်တဲ့ဘုံမရှိဘူးနော်ဘာဖြစ်လို့တော့အဲဒါအဓိကဒါအဓိကခန္ဓာ၅ပါးရှိလို့ခန္ဓာ၅ပါးရှိလို့အိုရာရီနာရာရီသေရာရီထက်မပြောနဲ့ဟုတ်တယ်မလားမိမလာရာရီရေမလာရာရီထက်မပြောနဲ့ပူရာရီအေရာရီထက်မပြောနဲ့ဘာဖြစ်လို့ဒုက္ခသစ္စာတော့ခန္ဓာ၅ပါးဟောမင်းခန္ဓာ၅ပါးရှိလို့ဒုက္ခသစ္စာဒါကိုရရတဲ့ဘောကကိုယ့်ကိုကြည်လိုက်ရင်ဒါဒုက္ခသစ္စာကြီးကိုကိုနေထားတဲ့မြေကြီးဒုက္ခသစ္စာကိုယ့်ခန္ဓာဒုက္ခသစ္စာဟုတ်ပြီဘာဖြစ်လို့အဲ့ဒီဒုက္ခသစ္စာကြီးရလာတယ်နောက်ကြောင်းကိုပြန်ပြီးတော့စဉ်းစားကြည့်မျှော်ကြည့်လိုက်ပါအတိတ်ကိုလှမ်းမြော်ကြည့်လိုက်ပါငါဘာဖြစ်လို့ဒုက္ခသစ္စာကြီးလာရနေရတာတော့ငါဘာဖြစ်လို့ဒုက္ခသစ္စာဘုံနဲ့ရောက်နေရတာတော့ငါဘာဖြစ်လို့ဒုက္ခသစ္စာနဲ့ရှောင်းလို့မလွတ်ရတာတော့အတိတ်ကိုပြန်ပြီးတော့ဒစေဒစောင်းအကဲခတ်ကြည့်လိုက်မယ်ဆိုရင်ဘာနဲ့ဘာတွေ့တော့အဝိဇ္ဇာနဲ့ဒါပဲဒါပရိစ္ဆေသမုပ္ပါဒ်ကိုကြည့်ပြီးတော့ဘဝသင်္ကန်းစာယူထားဖို့အရေးကြီးတယ်အရှင်ပြားတော့ဟုတ်တယ်မို့လားဘဝသင်္ကန်းစာယူထားဖို့အရေးကြီးတယ်နော်ကိုယ်ကိုယ်နဲ့ဘဝသင်္ကန်းစာယူတတ်ဖို့ရည်ကြည်တယ်လို့ကိုနဲ့နှိစရာတရားဓမ္မတွေကိုလည်းလက်ထောက်ပြီးတော့ပြောတတ်ပါစေခမည်းတော်ဟောဒီမှာကြည်နော်ခမည်းတော်ကိုခမည်းတော်ချမ်းသာတယ်လို့ပြောနေတော့ဟောဒီမှာဗာဒိစ္စာကြည်တော့ဒုက္ခဒိစ္စာကြည်ဝိညာဉ်ဖြစ်ပြဗာဒိစ္စာနာယုတ်ဖြစ်ပြဗာဒိစ္စာသလာယရဏဖြစ်ပြဗာဒိစ္စာဖတ်တာဖြစ်ပြဗာဒိစ္စာဝေဒနာဖြစ်ပြဗာဒိစ္စာဟောဒီမှာပရိစ္ဆေသမုပ္ပါဒ်နံပါတ်2အကွာအတွင်းထဲမှာဒုက္ခသစ္စာလို့ကိုတိတိလင်းလင်းရေးထားတာဒါမြတ်စွာဘုရားကကိုဒုက္ခသစ္စာလို့ဟောထားတာဟုတ်တယ်မလားပိစုပါဒနဲ့ခန္ဓာဒုက္ခသစ္စာလေပိစုပါဒနဲ့ခန္ဓာဒုက္ခခန္ဓာ၅ပါးမှန်သမျှဒုက္ခသစ္စာပါပဲဆိုတော့နော်မြတ်စွာဘုရားကကိုခင်ဗျားတို့ဟောဒီမှာဒုက္ခသစ္စာလို့ရေးထားပြီးပြီခင်ဗျားတို့ကိုခင်ဗျားတို့ချမ်းသာတယ်လို့ထင်မနေနဲ့ဟောဒီမှာဒုက္ခသစ္စာခွင်ထဲမှာဒုက္ခသစ္စာပုံထဲမှာရောက်နေကြတာဟုတ်လားအဲ့ဒါဒုက္ခသစ္စာကိုရောက်နေကြပြီဆိုတော့အတိတ်ကိုပြန်ကြည့်အနာဂတ်ကိုမျှော်ကြည့်။ဘာဖြစ်လို့အတိတ်ကိုပြန်ကြည့်ရမှာလဲ?သင်္ကန်းစာယူဖို့။ဘာဖြစ်လို့အနာဂတ်ကိုမျှော်ကြည့်ရမှာလဲ?လမ်းကိုသွားရမယ့်လမ်းကိုရွေးချယ်ဖို့ရွေးချယ်ဖို့ဟုတ်တယ်မလား?ဘာဖြစ်လို့အတိတ်ကိုပြန်ကြည့်ရမှာလဲ?သင်္ကန်းစာယူဖို့ဘာဖြစ်လို့အနာဂတ်မျှော်ကြည့်ရမှာလဲ?ကိုသွားရမယ့်လမ်းကိုရွေးချယ်ဖို့ဒီတော့နော်ကိုပဲဖြစ်ဖြစ်အာတရားဓမ္မတွေကိုပဲဖြစ်ဖြစ်နော်ဟောဒီမှာကြည်ခင်ဗျားတို့အတိတ်ကိုပြန်ကြည့်အတိတ်ကိုဒီစီတစောင်းကဲခတ်ကြည့်စမ်းပါဟုတ်လားဘာဖြစ်လို့တို့ဒုက္ခသစ္စာတဲ့ရောက်နေရတာတုံးစရာကိုအတိတ်ကိုဒီစီတစောင်းပြန်ကြည့်ကြစမ်းပါပြန်ကြည့်ကြစမ်းပါဆိုတော့ကဲအခုလူပုံရောက်လာတာဒီအကုသိုလ်ကံကြောင့်လူပုံရောက်လာတာလားကုသိုလ်ကံကြောင့်လူပုံရောက်လာတာလားလူပုံရောက်လာတာဘယ်ကံကြောင့်ရောက်ဘယ်ကံကြောင့်ရောက်လဲကုသိုလ်ကံကြောင့်ရောက်တာသိကြတယ်နော်အတိတ်တုန်းကဒါနာကုသိုလ်တွေလုပ်ခဲ့လို့လူပုံမှာလူလာဖြစ်တယ်ဟုတ်လားအတိတ်တုန်းကဒါနာကုသိုလ်တွေလုပ်ခဲ့လို့လူပုံမှာစားနိုင်တောင်းနိုင်နေနိုင်တဲ့ဘုံဘဝလာမဖြစ်ဘူးလားဖြစ်အတိတ်တုန်းကသီလကုသိုလ်တွေလုပ်ခဲ့လို့လူပုံမှာကျန်းကျန်းမာမာချမ်းသာသာသာနေရတဲ့အသက်တွေရှိတယ်ဟုတ်တယ်မလားအတိတ်တုန်းကဘာဝနာကုသိုလ်တွေလုပ်ခဲ့လို့ယခုလူပုံမှာယခုလောလောဆယ်မှာဉာဏ်ရည်ဉာဏ်သွေးတွေပြည့်မိနေတယ်နော် ဉာဏ်ဉာဏ်တို့တွေပြည့်မီနေတာဘလူရတ္တတိတော့ဘာဝနာရတ္တတိအမောဟဉာဏ်ရတ္တတိဟုတ်တယ်မလားကျမ်းမာရာသက်ရှိတာဘလူရတ္တတိတော့သီလရတ္တတိအဲပြည့်စုံဇာယတနာတွေပြည့်စုံပြီးတော့ခြံခြံသားသားနဲ့နေရတာဘလူရတ္တတိဒါနရတ္တတိဘလူရတ္တတိတော့ဒီတော့အတိတ်တော့ကကုသိုလ်တွေမလုပ်ခဲ့ဘူးလားလုပ်ခဲ့လားအတိတ်တုန်းကလောက်ခဲ့လို့အခုဘဝမှာကျန်းကျန်းမာမာချမ်းချမ်းသာသာနဲ့နေရပါတယ်ပြည့်ပြည့်စုံစုံနဲ့နေရပါတယ်လူတစ်လုံးသူတစ်လုံးနဲ့လူအောင်သူအောင်မကြဘဲနဲ့နေခွင့်ရတာဒီအတိတ်တုန်းကကုသိုလ်ကံရဲ့အကျိုးတရားတွေပါဒီတော့အခုလောလောဆယ်နော်ကျန်းကျန်းမာမာချမ်းချမ်းသာသာနဲ့ပြည့်ပြည့်စုံစုံနဲ့လူအောင်သူအောင်မကြဘဲနေခွင့်ရတာဒီအတိတ်တုန်းကကုသိုလ်ကံတွေပြုတ်ခဲ့လို့ပါဆိုတာအတိတ်ကိုပြန်မမြင်မိမဲ့လို့လည်းပဲပရိစ္ဆသမုပ္ပါဒ်လေ့လာတာနဲ့တဘောမပေါဘူးလားပေါ့အတိတ်တုန်းကဟောဒီကုသိုလ်ကံတွေပြုလုပ်ခဲ့လို့ပါသိကြတယ်နော်ဟောပြီဒါဖြင့်ရှင်ဗျာအတိတ်တုန်းကကုသိုလ်ကံတွေပြုလုပ်ခဲ့တော့တပည့်တော်တို့ဒါဖြင့်တကယ်ချမ်းသာစီချမ်းသာမှရပြီလားမီးတော့မရဘူးခန္ဓာ၅ပါးဗာသစ္စာလဲပူခြင်းပဲကင်းရလားနာခြင်းပဲကင်းရလားသိခြင်းပဲကင်းရလားဝဲခြင်းပဲကင်းရလားမွဲခြင်းပဲကင်းရလားမကင်းဘူးเนาะဒီလိုတန်ဝေကညာလေးဖြစ်အောင်ပြောဟုတ်တယ်မလားအဲ့တော့လူချမ်းသာတော့မှန်တော့မှန်တယ်ဒါပေမဲ့ဩနာတိမလုပ်ဘူးဖြစ်ပြီးပြတ်တဲ့ဒုက္ခသစ္စာကိုလွတ်ရလားလွတ်ပါဘူးဖြစ်ပြီးပြတ်တဲ့ဒုက္ခသစ္စာလည်းမလွတ်ဘူးလူချမ်းသာဆိုတဲ့၅ဘယ်နဲ့ခန္ဓာအင်ကြီးရူပခန္ဓာဆိုတဲ့တိုင်ကြီးကတစ်လုံးဝရဏခန္ဓာဆိုတဲ့တိုင်ကြီးကတစ်လုံးသိညာခန္ဓာဆိုတဲ့တိုင်ကြီးကတစ်လုံးသင်္ခါရခန္ဓာဆိုတဲ့တိုင်ကြီးကတစ်လုံးဝိညာဉ်နဲ့ခန္ဓာဆိုတဲ့တိုင်ကြီးကတစ်လုံးတိုင်ကြီးဘယ်နှလုံးနဲ့တည်ဆောက်ထားတဲ့ခန္ဓာအင်ကြီးတော့တိုင်ကြီး၅လုံးနဲ့တည်ဆောက်ထားတဲ့၅ဘယ်နဲ့ခန္ဓာအင်ကြီးဟုတ်ရဲ့လားအဲ့ဒီ၅ဘယ်နဲ့ခန္ဓာအင်ကြီးကိုတည်တည်ချာချာတစိမ့်စိမ့်ကြည့်လိုက်တဲ့အခါကျတော့ဟောမိကြဟုံဟုံတောက်လောင်နေတာမတွေ့ရဘူးလားမိဘယ်နှပါလဲ7ပါးဘယ်နှပါလဲ7ပါးဗာမိတွေတော့နဲ့เนาะဇရာမိဗျာဒိမိမရဏမိဟုတ်တယ်မလားဇရာမိရဲ့ဗျာဒိမိရဲ့မရဏမိရဲ့နောက်တစ်ခါဟိုဘက်ကိုကြည့်လိုက်တဲ့အခါကျတော့သောကရဲ့ပရိဒီဝရဲ့ဒုက္ခရဲ့ဒေါမနတာရဲ့ဥပါယတာရဲ့ဟောဒုက္ခမိတွေတန်းစီနေတာဟုတ်ရဲ့လားဒုက္ခမိတွေတန်းစီနေတာဒုက္ခမိဘယ်နှမျိုးလဲ၈မျိုးတော့ပြန်ပြောဇရာမိရဲ့ယာရိမိရဲ့မရဏမိရဲ့သောကမိရဲ့ပရိဒီဝမိရဲ့ဒုက္ခမိရဲ့ဒေါမနတာမိရဲ့ဥပါယတာမိရဲ့ဟာဒုက္ခမိတွေတောက်လောင်နေတာဒီနေ့ဒီနေ့နော်စရာစရာဘယ်ချိန်နေရစရာဝင်နေတာတော့ဖြစ်ပြီးတည်းရစရာဝင်နေတာဒီလိုမဟုတ်လားပြောမယ်ဆိုမမွေးခင်ကတည်းကပြောကြပါဘူးဖြစ်ပြီးတည်းကစရာမွေးမလားဝင်နေလားဖြစ်တာကဇာတိဖြစ်ပြီးတဲ့နောက်ရင်းသွားတာကစရာဒီတော့ဖြစ်ပြီးတည်းကစရာဝင်နေတာပရိသတ်နေတဲ့ကစရာဝင်နေတာမလားပရိသတ်နေတဲ့ကအိုတယ်ဆိုရင်မှားပါမလားဒီတော့စရာတရားကလည်းအများနဲ့နှိမ့်ဆက်နေတာမမွေးခင်ကတည်းကဆိုရင်မမှားဘူးနော်ပြာရီကတော့မမွေးခင်ကတည်းကဆိုရင်မှားပါမလားမှားပါပါမိခင်ရဝမ်းနဲ့မှာကိုဟိုယောဂဖြစ်ဒီယောဂဖြစ်မိခင်ရဝမ်းကကြွတော့လဲဟာပြုစုလဲရတာယူရလဲရတာယောဂအမျိုးမျိုးနိဟုတ်တယ်မလားယောဂအမျိုးမျိုးမနှိမ့်ဆက်ဘူးလားနှိမ့်ဆက်နေယောဂအမျိုးမျိုးနှိမ့်ဆက်ခံရတာဒီအဲ့ဒါပြာရီမိတွေလောင်းနေတာမရဏမိတဲ့နော်မရဏမိမိခင်ရဝမ်းနဲ့မှာဝิญဉ်ချုပ်လို့ဒေခြင်းတရားနဲ့ရင်ဆိုင်ရတဲ့ပုံစံတွေလည်းအများကြီးပြည့်ရသိလေးတွေလိုပဲရှင်ပြရတဲ့ဥပမာပေးခြင်းအဘောပမတုတ်တံပြည့်ရသိလေးတွေကအပွင့်ဘွားနဲ့ကျွေတာလည်းရှိတယ်အကင်းဘွားနဲ့ကျွေတာလည်းရှိတယ်အသီးနုဘွားနဲ့ကျွေတာလည်းရှိတယ်အသီးရင်ဘွားနဲ့ကျွေတာလည်းရှိတယ်မှဲ့မှာကျွေတာလည်းရှိတယ်အဲဒီလိုပဲလူဘွားမှာလည်းပဲမိခင်ရဝါနဲ့မှာပဋိသင်္ဍိတွေကဟောတေခြင်းတရားမရဏနဲ့ရင်ဆိုင်ရတာလည်းရှိတယ်အဲပဋိသင်္ဍိမှာမဟုတ်ပဲနည်းနည်းလေးမိခင်ရဝါကကျွတ်လာတော့အဲ့ဒီအချိန်မှာနော်အသေးခင်ဘွားနဲ့လူမမဲကလေးဘွားမှာဟုတ်လားလူမမဲကလေးဘွားမှာတင်းချင်းတရားနဲ့ရင်ဆိုင်ရတာလည်းရှိတယ်နည်းနည်းလေးလူမမဲဘွားကနေပြီးတော့နည်းနည်းလေး9နှစ်10နှစ်အဲ့ဒီဘွားမှာဟောတင်းချင်းတရားရင်ဆိုင်ရတာလည်းရှိတယ်အနှစ်30 40ကျော်မှရင်ဆိုင်ရတာလည်းရှိတယ်အေးတခါတည်းလူလားမြောက်လို့အသက်တန်းစိတ်အောင်နေပြီးမှ90 80ကျော်မှတင်းချင်းတရားနဲ့ရင်ဆိုင်ရတာလည်းရှိတယ်တင်းချင်းတရားဆိုတာဟာအတက်ရွယ်ရွေးရလားတရသီးလေးတွေတရသီးကင်းလေးတွေတရပွင့်လေးတွေလိုပဲသူ့ကျွေးခြင်းတဲ့အချိန်ကျွေးတော့မှာပဲအဲဒီလိုပဲသိခြင်းတရားကလည်းပဲ အသက်တန်ပြစ်မှသေပါလိမ့်မယ်လို့ဘယ်လို့မှမပြောနိုင်ဘူးအသက်တန်ကုန်လို့တရားရရှိတယ်ကံကုန်လို့တရားရရှိတယ်အသက်တန်ကံစားကုန်လို့တရားရရှိတယ်အသက်တန်ကံစားနှစ်ခုရှိပြီရှင်ညာတော့လေဥပိ္ပစရကကံကလိုက်ဖြည့်စီလို့တရားရရှိတယ်သိခြင်းတရားတော်ချင်းမင်းရောက်လာတတ်တာဒါကြောင့်မလို့သိခြင်းဆိုတဲ့မီးရဲ့အလောင်းမြိုက်ကိုမခံရဘူးလားခံရလားမ
ခံ
ပါဘူးဗျာဇရာမီးရဲ့ဗျာရီမီးရဲ့မရဏမီးကဲဦးနာသိနေတော့မတွေ့သေးပါဘူးရှောင်းလို့လွတ်တယ်ပဲထားပါအောင်သောကဆိုရင်ရတဲ့မိတွေမရှိဘူးလားရှိပါပ
ါ
ဆင်းရဲတဲ့ပုဂ္ဂိုလ်မှဆိုရင်ရတာဟုတ်ရဲ့လားဟ
ုတ်ပါ
ဘူးချမ်းသာတဲ့ပုဂ္ဂိုလ်လည်းဆိုရင်ရတာပဲများများချမ်းသာရင်များများတော့မှပဲဆိုရင်ရသေးတယ်လို့ထင်တယ်ဟုတ်တယ်မဟုတ်လားများများချမ်းသာရင်များများကိုဆိုရင်ရတာနည်းနည်းချမ်းသာတဲ့ပုဂ္ဂိုလ်ကသူ့မှာရှိတာလေးကနည်းနည်းလေးဟုတ်တယ်မဟုတ်လားသိရှိရတာနည်းနည်းလေးခဏတစ်ပြုတ်15မိနစ်မိနစ်20နဲ့သိမ့်လို့ဆက်လို့ပြီးသွားပြီ။နော်။များများကြီးချသတဲ့လူကြတော့သိမ့်လို့ဆက်လို့ကိုမပြီးနိုင်တော့ဘူး။ဟုတ်တယ်မဟုတ်လား။သူ့ပိုင်းတဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးစိုးရင်ရတာတွေအများကြီး။သားနဲ့ပတ်သက်လို့၊သမီးနဲ့ပတ်သက်လို့စိုးရင်ရတာတွေအများကြီး။ပရိဒီဝါဒတဲ့ငိုကြွေးရတာတွေကမရှိဘူးလားရှိလား
။
ဗာမီးတွေတော့ဒုက္ခမီးတွေ။ဒုက္ခဆိုတဲ့ကိုယ်ဆင်းရဲခြင်းတွေကမရှိဘူးလား။ဒေါမနတာဆိုတဲ့စိတ်ဆင်းရဲခြင်းတွေကမရှိဘူးလား
။
ဥပါယသတဲ့ပြင်းစားပင်ပန်းခြင်းတွေကိုမရှိဘူးလားမရှိ
ပါဘူး။
ဘာဖြစ်နေတာတော့မိတွေတောင်းနေတာ။မိတွေတောင်းနေတာ။ဘာမိတွေတော့ဒုက္ခမိတွေ။ဒုက္ခမိတွေနော်။အဲ့ဒီမိတွေတွေမကပါဘူးတဲ့။ကိလေသာမိတွေကလည်းလောင်းနေပါတဲ့။ဘာမိတွေတော့လောဘမိရဲ့။ဒေါသမိရဲ့။မောဟမိရဲ့။ဟုတ်တယ်မလား။တနေ့တနေ့မျက်စိကနေအစင်ကိုမြင်တိုင်းမြင်တိုင်းလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်။နားကနေတန်ကိုနားထောင်နေနားထောင်နေလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်၎င်းကနေနာကိုရှူတယ်ရှူတယ်လောဘတွေဖြစ်ဒေါသတွေဖြစ်မောဟတွေဖြစ်တရားကနေရတာကိုစားတယ်စားတယ်လောဘတွေဖြစ်ဒေါသတွေဖြစ်မောဟတွေဖြစ်ကိုယ်ကာယကနေတွေးတဲ့ညာကိုတွေးတဲ့တိုင်းတွေးတဲ့တိုင်းလောဘတွေဖြစ်ဒေါသတွေဖြစ်မောဟတွေဖြစ်မနောကနေကြိုးတော့စရာတွေတွေးတဲ့တွေးတိုင်းလောဘတွေဖြစ်ဒေါသတွေဖြစ်မောဟတွေဖြစ်ဒီတော့တနေ့တနေ့ရှင်ပြတော့အဲ့ညာကနိုးတဲ့ချိန်ကနေအဲ့ညာဝင်တဲ့မျက်စိနှလုံးပိတ်သွားတဲ့အချိန်အထိမြင်တဲ့အချိန်ရှိတယ်ကြားတဲ့အချိန်ရှိတယ်နားတဲ့အချိန်စားတဲ့အချိန်တွေးတဲ့အချိန်တွေးတဲ့အချိန်နော်လောကဘယ်နှမျိုးနဲ့ချိန်ကောင်းနေတော့6မျိုးဘာတွေတော့မြင်တဲ့အလုံးရဲ့ကြားတဲ့အလုံးရဲ့နားတဲ့အလုံးရဲ့စားတဲ့အလုံးရဲ့တွေ့တဲ့အလုံးရဲ့တွေ့တဲ့အလုံးအလုံးတွေဘလို့များတယ်ပဲပြောပြောအလုံး6လိုက်ရင်ဘယ်နှမျိုးလဲ6မျိုးပဲရှိတယ်တယောက်နဲ့တယောက်တွေ့ခြင်းမှတွေ့မယ်မြို့ပေါ်ကနေတဲ့လူက1မျိုးတောကနေတဲ့လူက1မျိုးချမ်းသာတဲ့လူနေလူက1မျိုးဆင်းရဲတဲ့လူက1မျိုးမတွေ့ခြင်းတာနေရမယ်6လိုက်ရင်ဒီ6မျိုးပဲရှိတယ်ဟုတ်တယ်မဟုတ်လား6လိုက်တဲ့6မျိုးပဲရှိတယ်။အဲဒီ6မျိုးဖြစ်တိုင်းဖြစ်တဲ့အဲဒီ6မျိုးမှာဝิญဉေစိတ်တွေပေါ်တိုင်းပေါ်တိုင်းလည်းပဲဝရဏပစ္စယတဏ္ဍာဒုက္ခဝရဏပစ္စယဒုက္ခဝရဏဤသောအကြောင်းကြောင့်တဏ္ဍာဒုက္ခဝရဏပစ္စယဒုက္ခဝရဏဤသောအကြောင်းကြောင့်ဒေါသဥပိ္ပကဝရဏပစ္စယဥပိ္ပကဝရဏဤသောအကြောင်းကြောင့်မောဟဒီလိုမလားပါဠိတော်မှာလေဒီလိုခွဲပြီးတော့မဟုတ်ဘူးလားဟောတာလားဒီတော့လောဘမီးတွေလည်းလောင်တယ်ဒေါသမီးတွေလည်းလောင်တယ်မောဟမီးတွေလည်းလောင်တယ်ဘယ်သူအကြောင်းပြုလောင်းလဲဒီခန္ဓာကြီးအကြောင်းပြုလောင်းနေတာပဲငါပင်တဲ့ခန္ဓာအင်ကြီးကိုတနေ့တနေ့မိတွေလောင်းနေလိုက်တာမိဘယ်နှမျိုးလောင်းတော့7မျိုးလောင်းနေတာမလားချမ်းညာတာလာမြန်နေရတယ်ရှိလား နေရတယ်မရှိပါဘူးတဲ့အဲဒီလိုမိတွေတဟုံဟုံတောက်လောင်းနေတဲ့ဟောဒီခန္ဓာကြီးငါပင်တဲ့ခန္ဓာအင်ကြီးဒီဘလို့ကြောင့်ရတော့သင်္ခါရကြောင့်ရတာဘလို့ကြောင့်ရတော့သင်္ခါရကြောင့်ရတာနော်အရှင်ဘုရားတို့ဒီပြည့်တော်ကြတော့လူပုံလူဘဝလူဌာနဆိုတော့အာပုံညာပိသင်္ခါရကြောင့်ရတာလားပုံညာပိသင်္ခါရကြောင့်ရတာလားပ
ုံညာပ
ိသင်္ခါရကြောင့်ဟုတ်ပြီအဲ့ဒီမှာလည်းပဲရူပဝဒရကုသိုလ်ကံကြောင့်ရတာလားကာမကုသိုလ်ကံကြောင့်ရတာလ
ား
ဟုတ်ပြီကာမကုသိုလ်ကံကဘယ်လိုတွေတုံးလို့မေးတော့သိညွန်မှာပါတယ်လေဒါနာသီလဘာဝနာအပ္ပစာယနာဝိယဝိစ္စပဋိဒါနာပဒံမောရဏဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မဒါကကုသိုလ်10မျိုးဒီလိုမလားတည့်ရပြုတဲ့ကုသိုလ်10မျိုးရှောင်ခြင်းခြင်းကြောင့်ရတဲ့ကုသိုလ်10မျိုးကပါဏာတိပါဒဝေရမဏိအာရိဏရဏဝေရမဏိကာမိသမိသာသနာဝေရမဏိမုသဝါဒဝေရမဏိပိတုဏဝါစာဝေရမဏိဖရုဏဝါစာဝေရမဏိသမ္ပပလပါဝေရမဏိအနာဘိဇာအဗျာပါဒသမ္မာဒိဋ္ဌိရှောင်ခြင်းခြင်းကြောင့်ရတဲ့ကုသိုလ်က10မျိုးပြုလို့ချင်းကြောင့်ရတဲ့ကုသိုလ်က10မျိုးအလုံးပေါင်းတော့ကုသိုလ်ဘယ်နှမျိုးလဲအမျိုး20ဒီလိုမလားအဲ့ဒီတည်းမှာအခုလိုလူ့ဘဝလူချမ်းသာရလာတာအဓိကသည်တခြားလားဒါနာကုသိုလ်လား အရှင်မြတ်တို့ဒီပြတော်တော်တိတ်တော့ကဒါနာကုသိုလ်တွေမလုပ်ခဲ့ဘူးလားလုပ်ခဲ့လားဒါနာကုသိုလ်တွေလုပ်ကျင်တာလုပ်ခဲ့ရမယ်အခုခန္ဓာဗနပါရတော့ဘာသစ္စာတော့ဒုက္ခသစ္စာဒီလိုမဟုတ်လားဒီတော့ဒီနေရာလေးမှာတွေးကြရလေးရှိတာပေါ့ဩတို့ဒုက္ခသစ္စာတွေးရခဲ့တာဒီတိတ်တော့ကဒါနာကုသိုလ်ပြုလို့ရခဲ့တာလားတွေးကြရလေးမရှိဘူးလားရှိမဟုတ်မောဘဲမောမောကောမဟုတ်ဘူးလားဟုတ်နေတာပဲအတေတုံးကဒါနာကုသိုလ်ပြုခဲ့လို့ယခုလူဘဝရတယ်လူဘဝရလို့တို့ဒုက္ခသစ္စာနဲ့တွေ့တယ်ဒီတော့အတေတုံးကလုပ်ခဲ့တဲ့ဒါနာကုသိုလ်သည်ဒုက္ခသစ္စာရာကြောင်းဒါနာကုသိုလ်ဖြစ်မနေဘူးလားဖြစ်နေတယ်နော်ဒုက္ခသစ္စာရာကြောင်းဒါနာကုသိုလ်ဘာကြောင့်ဖြစ်တယ်လဲဆိုတော့ဖြစ်ခြင်းလို့ဖြစ်ရတာမဟုတ်ဘူးမသိခဲ့လို့ဖြစ်ခဲ့ရတာပါဘာဖြစ်လို့ဖြစ်ခဲ့တော့မသိခဲ့လို့ပါဒါလေးထည့်ပြောနော်မသိခဲ့လို့ပါဒါနာကုသိုလ်နဲ့ဒုက္ခသစ္စာဖြစ်မလားမဖြစ်ဘူးနော်ဘယ်လိုဒါနာမျိုးမှဒုက္ခသစ္စာရမှာလဲမသိမှုနဲ့ပြုတဲ့ဒါနာမှသာလျှင်ဒုက္ခသစ္စာရမယ်ပြန်ပြောမသိမှုနဲ့ပြုတဲ့ဒါနာမှသာလျှင်ဒုက္ခသစ္စာရမယ်အော်ဒီလိုဆိုတော့ဒါအတိတ်ရဲ့လမ်းကြောင်းလေးတွေဘာတယ်လဲဒီတော့အတိတ်ရဲ့လမ်းကြောင်းလေးတွေပြန်ပြီးတော့သင်္ကန်းစာယူလိုက်မယ်ဆိုတော့မသိမှုနဲ့ကုသိုလ်ပြုခဲ့လို့မသိမှုနဲ့ဒါနာပြုခဲ့လို့ဒုက္ခသစ္စာရတာကိုဘာလို့ရမလဲသင်္ကန်းစာယူဘာလို့ရမလဲသင်္ကန်းစာယူဒီလိုမလားအဲ့တော့သင်္ကန်းစာယူပြီးတဲ့အခါကျတော့နာဂဘွယ်အတွက်သွားရမယ်လားကြောင့်မယူရဘူးလားယူရမှာလားအနာဂတ်မှာလည်းပဲအဲ့ဒီလိုပဲတို့ဒုက္ခသစ္စာထူပြောနေတဲ့လမ်းကြောင်းကိုသွားခြင်းပါတယ်ဆိုရင်တော့အခုမသိမှုနဲ့ကုသိုလ်ပြုကြဒါပဲလေဟုတ်တယ်မလားဒုက္ခသစ္စာလွတ်ရဒုက္ခသစ္စာမရှိရဒုက္ခသစ္စာသိရငြိမ့်ရဖြစ်တဲ့နိဗ္ဗာန်ချမ်းသာရကြပါတယ်ဆိုရင်တော့မသိမှုနဲ့ကုသိုလ်ပြုရမှာလားသိပြီးမှကုသိုလ်ပြုရမှာလားသိပြီးမှကုသိုလ်ပြုရမှာဒါအနာဂတ်အတွက်လမ်းရွေးစရာလမ်းလေးတွေအခုညံထဲမှာရောက်သွားပြီဟုတ်တယ်မလားဘယ်လိုကသင်္ကန်းသာယူလိုက်လို့လဲအတိတ်အတိတ်တုန်းကမသိမှုနဲ့ကုသိုလ်ပြုခဲ့လို့ဟောဒီမှာရလာတာကဒုက္ခသစ္စာဒါသင်္ကန်းသာယူလိုက်ဟုတ်တယ်မလားအဲ့တော့သင်္ကန်းသာယူပြီးတဲ့အခါကျတော့ကောလောလောဆယ်လေဒါနကုသိုလ်တွေမလုပ်ဘူးလားလုပ်နေလားအတိတ်တုန်းကမသိမှုနဲ့မသိမှုအဝိဇ္ဇာနဲ့ဒါနကုသိုလ်ပြုခဲ့လို့တို့ယခုဒုက္ခသစ္စာနဲ့ရနေကြတာဒါလေးကိုသင်္ကန်းသာယူပြီးတော့အနာဂတ်မှာတို့ဒုက္ခသစ္စာမရဘူးဟေဒုက္ခသစ္စာမရဘဲနဲ့ဒုက္ခသစ္စာမလို့ရနိဗ္ဗာန်ချမ်းသာရခြင်းပါတယ်ဒုက္ခသစ္စာငြိမ်းရသိမ်းရဖြစ်တဲ့နိဗ္ဗာန်ချမ်းသာရခြင်းပါတယ်ဒုက္ခသစ္စာဆိုတာဝကြီးတိုးခြင်းပါတယ်ဆိုရင်အခုပြုတဲ့ဒါနကုသိုလ်မှာမသိမှုဝိဇ္ဇာအုပ်ချုပ်ရမှာလားသိမှုဉာဏ်အုပ်ချုပ်ရမှာလားသိမှုဆိုတဲ့ဉာဏ်ကလေးအုပ်ချုပ်ပေးလိုက်ပါဟုတ်တယ်မလားအတိတ်တုန်းကပြုခဲ့တဲ့အကံကတော့လွန်လာခဲ့ပြီလွန်လာခဲ့ပြီဆိုတော့ပြန်ပြင်းလို့ရရလားပြန်ပြင်းလို့မရတော့ဘူးအတိတ်တုန်းကလုံခဲ့တဲ့အကံချုပ်သွားပြီပြန်ပြင်းလို့မရတော့ဘူးဒါပေမဲ့ပစ္စုပန်မှာလောလောဆယ်ဖြစ်နေတဲ့ကုသိုလ်တွေကိုတော့ပြင်လို့မရဘူးလားရကိုလိုချင်တဲ့ပုံစံလေးချလိုက်ကိုလိုချင်တဲ့ကိုလိုချင်တဲ့ပုံစံအသေးချချရမ်းပြီးတော့ကုသိုလ်မပြုနဲ့ရမ်းပြီးတော့မလှူနဲ့ရမ်းပြီးတော့ဒါနကုသိုလ်မပြုနဲ့ရမ်းပြီးတော့သီလကုသိုလ်မပြုနဲ့သေသေးချာချာပုံစံလေးချစနစ်တကျပုံစံလေးချသေသေးချာချာရွေးချယ်ဒီလိုမလားအဲ့လိုရွေးချယ်လိုက်တဲ့အခါကျတော့ဟောဒီအဝိဇ္ဇာဆိုတဲ့နေရာမှာအဝိဇ္ဇာဆိုတဲ့အာသောတရားနေရာမှာတခြားလေးကဲအောင်ကြိုးစားရမှာလားဝိဇ္ဇာညာကဲအောင်ကြိုးစားရမှာလားအဝိဇ္ဇာနေရာမှာဝိဇ္ဇာညာလေးကဲလိုက်ဒီလိုမလားဝိဇ္ဇာဆိုတာတခြားလားညာလားဉာဏ်ဆိုတာကဝိဇ္ဇာပေါ့ဝိဇ္ဇာဆိုတာတမာဒိဋ္ဌိပေါ့တမာဒိဋ္ဌိဆိုတာမြန်မာလိုပြန်တော့သိတဲ့သဘောလေးပေါ့ဘာသိတာတော့သစ္စာသိတာဘာသိတာတော့သစ္စာသိတယ်ဆိုတော့အခုရှင်မရတော့ဟောအထိုင်လေးရောသူ့အတိုင်းတန်နဲ့သူတော့သိသွားကြပြီမလားယာနုံးမင်းမောပင်မဲ့သူ့အတိုင်းတန်နဲ့တော့သူသိသွားကြပြီပဲနော်ယာနုံးမင်းသိတာမဟုတ်သေးဘူးနော်ဒါပေမဲ့ယာသူ့ယာခိုင်နုံးနဲ့သူတော့မသိဘူးလားသိလားသိတယ်ဘာသိတာတော့သစ္စာသိတယ်သစ္စာတရားတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးအချင်းချင်းလက်တော့ဘာတယ်လဲယုတ်တရားနဲ့နတ်တရားယုတ်တရားသည်ဖြစ်ပြီးတော့ပြတ်တယ်ဖြစ်ပြတ်မှုဘာသစ္စာနတ်တရားသည်ဖြစ်ပြီးတော့ပြတ်တယ်ဖြစ်ပြတ်မှုဘာသစ္စာဟောယုတ်တရားကလေးဆိုတာကဘလူယုတ်တရားတရားတခြားသဘောလားဖောက်ပြန်တဲ့သဘောလားနတ်တရားတရားတခြားသဘောလားသိတဲ့သဘောလားအဲ့တော့ကိုယ့်ကိုယ်ကိုကိုယ်ဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါတော့ဩအမျိုးမျိုးဖောက်ပြန်နေတာငါမဟုတ်သူမဟုတ်ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့ဖောက်ပြမှုလေးတွေတစ်ချိန်မဟုတ်တစ်ချိန်တော့မတွေ့ဘူးလားတွေ့တစ်ချိန်မဟုတ်တစ်ချိန်တော့တွေ့တာပဲသိတတ်တဲ့သဘောတရားကလေးတွေလည်းပဲတစ်ချိန်မဟုတ်တစ်ချိန်မတွေ့ဘူးလားတွေ့လားအဲ့ဒီရောက်အဲ့ဒီနန္ဒီဟာပုဂ္ဂိုလ်သတ္တဝါလားငါလားသူလားယုံနံတွေလားပုဂ္ဂိုလ်သတ္တဝါလားဟ ငါလားယောက်ျားမိန်းမလားတခြားလားယုံနံတွေလားအာဒါကယုံနံတွေပဲအကြောင်းတိုက်လို့ကျုံးဖြစ်တဲ့ယုံတရားယုံတရားနံတရားတွေပဲငါမှမဟုတ်ပဲပဲနေတမမဒါငါမဟုတ်ဘူးနေတော်မသိဘူးငါဥစ္စာမဟုတ်ဘူးနတ်တိနတ်မိတော်တာငါနဲ့မဆိုင်ဘူးဒီလောကအခိုင်အမာခံယူချက်ထားဟုတ်တယ်မဟုတ်လားအဲဒီလောကအခိုင်အမာခံယူချက်ထားပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟာယုံတရားလေးတွေ့လဲငါမဟုတ်ဘူးနတ်တရားတွေ့လဲငါမဟုတ်ဘူးဒါလေးကယုံနံယုံတရားနတ်တရားယုံတရားနတ်တရားယုံတရားနတ်တရားဒီလောကအဲ့ဒီယုံတရားနဲ့တရားလေးတွေကြည်နေကြည်နေနဲ့ဟောမရှိတော့ဘူးနောက်တစ်မျိုးအစ်ပြောင်းသွားပြီနောက်တစ်မျိုးအစ်ပြောင်းသွားတာအစ်ပြင်ပထမတစ်မျိုးဒီတိုင်းဒီတိုင်းနေလို့လားပြတ်သွားလို့လားပြတ်သွားတာဒီနေစာလားအနေစာလားအနေစာပြတ်သွားတာဒီဟောတရားလေးကြည်လိုက်တော့လဲမရှိတော့ဘူးပြတ်သွားပြီအနေစာနောက်တစ်ခုကြည်တော့လဲပြတ်သွားပြီအနေစာနောက်တစ်ခုကြည်တော့လဲပြတ်သွားပြီအနေစာဩဘာရုပ်ပဲလာလားဘာနာမဲလာလားမမြဲဘူးမမြဲဘူးမမြဲဘူးပြက်တယ်ပြက်တယ်ပြက်တယ်အာနိစ္စအာနိစ္စအာနိစ္စအာနိစ္စအကောင်လုံးအာနိစ္စဖြစ်လာတဲ့အခါတော့အာနိစ္စတွေများလာတဲ့အခါကျတော့ပြက်ချင်းတဲ့ဘောနဲ့နှိမ့်ဆက်ခံနေရလို့တခြားလားဒုက္ခသစ္စာလားဩဒီလောက်တော့မမြဲတဲ့သဘောတရားဒီလောက်တော့ပျက်စီးနေတဲ့တရားဒီလောက်တော့ဖောက်ပြန်နေတဲ့တရားတွေဟာချမ်းသာမှုပေးစေတဲ့တရားမှမဟုတ်ပဲပဲဆင်းရဲမှုပေးစေတဲ့တရားတွေပါပဲလို့သဘောမပေါက်ဘူးလားပေါက်အဲ့ဒါဒီပင်တခြားလားဒုက္ခလားဒါကြောင့်အာနိစ္စဖြစ်လို့ဒုက္ခဖြစ်တာ။ဘာလဲလဲ။အာနိစ္စဖြစ်လို့ဒုက္ခဖြစ်။ကဲအဲ့ဒီဒုက္ခဖြစ်တယ်အဲ့ဒီတရားကလည်းပဲ။ဩကိုကဒုက္ခမဖြစ်စေခြင်းမို့သူကဒုက္ခဖြစ်နေတယ်။ကိုကမြဲစေခြင်းနဲ့သူကမမြဲဘူး။အဲ့ဒါဒီဖြင့်ကိုပိုင်လို့လားမပိုင်လို့လား။ဟာဒါကိုမမပိုင်ပဲပဲငါမမို့ပဲပဲငါဥစ္စာမမို့ပဲပဲငါပိုင်တာမမို့ပဲပဲ။သူ့ဘာသူဖြစ်အကြောင်းတိုက်ဆိုလို့ဖြစ်တာပဲအကြောင်းပြလို့ကြောပြတာပဲဖြစ်တယ်ဖြစ်တယ်သူဖြစ်သွားတာလေငါအလိုတည်းဖြစ်တာမဟုတ်ဘူးသူပြက်သွားတာလေငါအလိုတည်းပြက်တာမဟုတ်ပါလားငါနဲ့မှမဆိုင်ပဲပဲငါမှမဟုတ်ပဲပဲငါနဲ့မှငါဥစ္စာမှမဟုတ်ပဲပဲလို့အဲ့ဒီလိုအတွင်းလေးရောက်လိုက်တာနဲ့တပြိုင်နက်အနတ္တသဘောအတိတ်ပဲနားမလဲဘူးလားနားလဲသွားလားအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တအဲ့ဒီလိုသိတဲ့ဉာဏ်ဒီတခြားလားမဂ္ဂသစ္စာလားမဲ့ဉာဏ်ဒီလိုမလားမဲ့ညာလို့သာပြောလိုက်တာနော်မဲ့ညာဆိုတာဓမ္မတိတိမဟုတ်လားမဲ့ညာလို့သာပြောလိုက်တာသူတစ်ပါးနဲ့သိနိုင်တယ်ရဲ့သိနိုင်ရဲ့လားဩသူသိဖို့တဲ့ပရမသောဓမ္မတတိလေးကလည်းရှင်ပြေဖြစ်နေပါဝင်ရအောင်မယ်ဒီလိုမဟုတ်လားတတိလေးကိန်းထားရမယ်တတိလေးကိန်းထားရမယ်အတိလေးကတ်ထားရမယ်ပြီးတော့စွတ်စွတ်ဆတ်ဆတ်ကြည့်တဲ့တခြားလားဓမ္မတိလားဓမ္မဝယဓမ္မဓမ္မတိမဲ့ကင်ဒီလိုမဟုတ်လားသူတို့ဓမ္မတတိတို့ဓမ္မဓမ္မတိတို့အာကောင်းတဲ့အာကောင်းအောင်နောက်ကနေပန်ပုံးပေးတာကတခြားလားဓမ္မဝယမလားအဲ့တော့နည်းနည်းကြည်လာတော့ရှင်ညသုံးသပြီတာကတခြားလားတမသင်္ကပ္ပလားတကယ်တမ်းဒါကရုပ်ပဲဒါကနာမဲအနိစ္စပဲဒုက္ခပဲအနတ္တပဲလို့ကောက်ချက်ချလိုက်တာကတခြားလားတမဒိဋ္ဌိလားတပါးလည်းလား၅ပါးလားအဲ့ဒါဒီတခြားလားလောကိမဲ့ကင်၅ပါးလားလောကိမဲ့ကင်၅ပါးဒီဝိပဿနာမဲ့ကင်၅ပါးဖြစ်ပါတယ်ဟုတ်လားတခြားဝိသိတာလားညာဝိသိတာလားသစ္စာအနေနဲ့ပြောတာဗာဒိစ္စာတော့တမေကသစ္စာဗာဒိစ္စာလည်းဟုတ်ပြီသောသောတုံးကအဝိဇ္ဇာတုံးကဗာတိစာတုံးအဝိဇ္ဇာရှိတုံးကဗာတိစာတုံးအဝိဇ္ဇာသည်တမုရိယသစ္စာအဝိဇ္ဇာဟုချုံမှုနဲ့လောက်တဲ့ဟောရိကံစေတနာသည်လည်းပဲအခုအဝိဇ္ဇာနေရာမှာဘယ်လိုရောက်လာတော့ဝိဇ္ဇာညာဝိဇ္ဇာညာနေဗာတိစာလည်းမေဃသစ္စာအဲ့ဒီမေဃသစ္စာလေးဥစီပြီးတော့ကုသိုလ်ပြုတဲ့အခါကျတော့အဲ့ဒီကုသိုလ်စေတနာလေးဒီတခြားနဲ့ရှင်ပါလားမဲ့ညာနဲ့ရှင်မလားအရှင်များတို့ကြည့်ကြည့်လေမဲ့ညာနဲ့ရှင်တဲ့36ပါးတည်းမှာစေရနာပါတယ်နော်ဟုတ်တယ်မလားမပါဘူးလားပါလားပါတယ်နော်နော်အဲ့ဒီတော့မဲ့ညာလေးဥသိပြီးတော့ကုသိုလ်ပြုမယ်ဆိုလို့ရှိရင်အဲ့ဒီကုသိုလ်စေရနာလေးမှာဘယ်လိုနဲ့ရှင်နေတော့မဲ့ညာနဲ့ရှင်နေတယ်ဘယ်လိုနဲ့ရှင်တော့မဲ့ညာနဲ့ရှင်နေတော့မဲ့ညာဥသိတဲ့ကုသိုလ်လေးမဖြစ်ဘူးလားဖြစ်အဲ့ဒီတော့နော်မဲ့ညာလေးဒီသစ္စာအနေနဲ့ပြောတော့ဗာသစ္စာသူနဲ့ရှင်တဲ့စေတနာကလည်းပဲမေကသစ္စာလို့မပြောရင်ဗာသစ္စာလို့ပြောမလဲမေကသစ္စာလို့ပဲပြောရမှာပဲဒီလိုမဟုတ်လားမေကင်ရှင်ပါတဲ့မှာတည့်ရဝင်စင်ရင်မပါဘူးမြဲသူတို့နဲ့ရှင်နေတဲ့တဲ့တော့မပါဘူးလားပါအဲ့ဒါကြောင့်မလို့အဝိဇ္ဇာနဲ့ရှင်အဝိဇ္ဇာအုပ်ချုပ်ခံရတုန်းကကံဆိုတဲ့စေတနာတည်သမုဒိယသစ္စာအခုမဲ့ခင်အုပ်ချုပ်ခံရတဲ့အခါကျတော့မဲ့ညာအုပ်ချုပ်ခံပြီးတော့ပြုတဲ့အခါကျတော့ကံဆိုတဲ့စေတနာလေးကိုဗာသစ္စာလို့ပြောမလဲမဲ့ညာနဲ့ပေါင်းလိုက်လို့မဂ္ဂသစ္စာဖြစ်သွားတာဒီလိုမလား မေဂသစ္စာဆိုတဲ့မဉ္ဇဉ်ဥသိပြီးတော့ပြုတဲ့စေတနာအဲ့ဒီစေတနာကြောင့်ဖြစ်လာတဲ့ဂျိုတရားတည်းဘုန်းကြီးပရိသတ်တွေနော်ကံဆိုတာကတော့ခန္ဓာတော့အကျိုးပေးမှာပဲဒါပေမဲ့လို့လည်းပဲမဉ္ဇဉ်လေးပါလာတဲ့အခါတော့ဥဒေချက်ကတခြားလားနိဗ္ဗာန်လားအခုလောလောဆယ်နိဗ္ဗာန်မရောက်သေးပေမဲ့လည်းဥဒေချက်ကနိဗ္ဗာန်စီကိုမရောက်ဘူးလားရောက်နေလားအဲ့တော့ကံဆိုတဲ့စေတနာမဉ္ဇဉ်ဥသိတဲ့ကံဆိုတဲ့စေတနာလေးတစ်ချက်ပေါ်ရင်အလုံးဝလူချမ်းသာနဲ့ချမ်းသာလူဘုံနတ်ဘုံဆိုတဲ့ဒုက္ခသစ္စာဆိုတဲ့အကျိုးတရားတစ်ခုရောက်သွားမှာပဲစဉ်းစားကြည့်လေသိပ္ပံနည်းနဲ့ပဲစဉ်းစားကြည့်ဒီလိုမလားဟောဒီမှာမဉ္ဇဉ်လေးတစ်ခုဦးစီးပြီးတော့ကုသိုလ်တစ်ခုပြုရင်ဟောဒီမှာဒုက္ခသစ္စာလေးတစ်ခုမရောက်ဘူးလားရောက်လားလူဘုံနတ်ဘုံဆိုတဲ့ဒုက္ခသစ္စာတစ်ခုမရောက်ဘူးလားရောက်လားနှစ်ခါပြုရင်နှစ်ခါရောက်မယ်သုံးခါပြုရင်သုံးခါရောက်မယ်အဲဒီတော့မဉ္ဇဉ်ဦးစီးပြီးတော့ကုသိုလ်တွေများများပြုရင်ဒုက္ခသစ္စာဆိုတဲ့လူဘုံနတ်ဘုံဆိုတဲ့ခန္ဓာ၅ပါးမကျော်ဘူးလားကျော်ကျော်သွားပါပဲအဲ့ဒီလိုကျော်သွားတော့ဟောနိဗ္ဗာန်ရောက်ဖို့ရတဲ့ဘဝတွေမတူဘူးလားတူသွားလားဆွကြပါစို့ဘဝပေါင်း1000မှနိဗ္ဗာန်ရောက်မယ်ဆိုရင်မဉ္ဇဉ်ဥသိပြီးတော့ကုသိုလ်ပြုတာက100ဆိုရင်ဟောဘဝ100မကျော်ဘူးလားကျော်ဘဝ900နဲ့ပဲနိဗ္ဗာန်မရောက်ဘူးလားရောက်နိုင်လားအဲ့ဒါတခြားလားဟောဘဝတူသွားတာလားဩသမဲဒီနေရာမှာဝိဇ္ဇာဥသိပြီးတော့ကုသိုလ်ပြုမယ်ဆိုရင်ဝိဇ္ဇာဥသိပြီးတော့ပြုတဲ့ကုသိုလ်ကြောင့်ဘဝတွေနောက်ထပ်မတူဘူးလားတူလားဘဝတူမှလားဘဝရှင်းမှလားမဉ္ဇဉ်ဥသိပြီးတော့ကုသိုလ်ပြုမယ်ဆိုဘဝတွေရှင်းမှလားဘဝတွေတူမှလားဝိဝတ္တဒါနဟောဘဝတူတူနဲ့မဉ္ဇဉ်ဝိဝတ္တတူတူနဲ့နိဗ္ဗာန်ချမ်းသာရရဘာလို့အီးဆိုတာဟာအခုနိဗ္ဗာန်ရောက်မယ်ပြောတာလားဟောဘဝတွေတူသွားတယ်ပြောတာလားအခုနိဗ္ဗာန်ရောက်ဖို့ကြတော့တခြားလားမဉ္ဇဉ်လောကုတ္တရာမဉ္ဇဉ်ဘုံညာရမှနိဗ္ဗာန်ရောက်မှာမဟုတ်လားလောကုတ္တရာမဉ္ဇဉ်ဘုံညာမရပေမဲ့လို့လည်းပဲဝိပဿနာညာဦးစီးပြီးတော့သစ္စာသိတဲ့ညာဦးစီးပြီးတော့ကုသိုလ်ပြုကြမယ်ဆိုရင်ဘောဘဝတွေမတူဘူးလားတူသွားမှာလားဘောဘဝတူသွားမယ်အဲ့ဒါတရားလားဝိဝတ္တကုသိုလ်လားဒါနကလည်းဝိဝတ္တဒါနသီလကလည်းဝိဝတ္တသီလဒီလိုမလားဝိဝတ္တဒါနဝိဝတ္တသီလဖြစ်ဖို့ဆိုတာကရှင်မရတော့အဝိဇ္ဇာဦးစီးတဲ့ကုသိုလ်ဝိဝတ္တဒါနဝိဝတ္တသီလဖြစ်ပါမလားမဖြစ်ဘူးနော်တဏှာဥသိတဲ့ကုသိုလ်ဝိဝတ္တဒါနဝိဝတ္တသီလဖြစ်ပါမလားဖြစ်ပါပါသံသရာတိုးမလားသံသရာရှင်းမလား
ဖြစ်
ပါပါသံသရာတိုးခြင်းမလားဆိုရင်တခြားဥသိရမလားသစ္စာညာဥသိရမလားဖြစ်ပါပါဒါနာကုသိုလ်ကတော့ဒါနာကုသိုလ်အတူတူပဲဟုတ်တယ်မလားဘာကွာသွားတယ်လဲဥသိတဲ့တရားကွာသွားတာဘာကွာသွားလဲအဲ့တော့ဉာဏ်ဥသိတဲ့ကုသိုလ်ဒီဟောဘဝတိုးမယ်တဏှာဥသိတဲ့ကုသိုလ်ဒီဟောဘဝရှင်းမယ်အဝိဇ္ဇာဥသိတဲ့ကုသိုလ်တွေဟောဘဝရှင်မယ်ဉာဏ်ဥသိတဲ့ကုသိုလ်တွေဘာဖြစ်လဲဟောဘဝတုံမယ်ဒီတော့ဟောဘဝတုံတော့နဲ့မေဖို့နိဗ္ဗာန်ရကြပါတယ်ဝိဝတ္တကုသိုလ်ဖြစ်ကြပါတယ်ဆိုရင်အဲ့ဒီကုသိုလ်ပေါ်မှာဘယ်လိုဥသိပြရမှာတော့ဉာဏ်ဥသိရင်ဝိဝတ္တကုသိုလ်မပြုတ်ဘူးလားဖြစ်လားအဲ့တော့တွားရမယ်လမ်းကြောင်းပေါ်လာပြီဟုတ်တယ်မလားအဲ့ဒီတော့အနာဂတ်မှာဟောဘဝတုံတော့နဲ့နိဗ္ဗာန်ရောက်ချင်တာလားဟောဘဝရှင်းရှင်းနဲ့နိဗ္ဗာန်ရောက်ချင်တာလားဘဝတူတူနဲ့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုဘာဥသိပြရမှာလဲဉာဏ်ဥသိပြီးတော့ဒါနကုသိုလ်လုပ်ပါဉာဏ်ဥသိပြီးတော့သီလကုသိုလ်လုပ်ပါဉာဏ်ဥသိပြီးတော့ဘာဝနာကုသိုလ်လုပ်ပါဒါအဖြေပဲဟုတ်တယ်မလားဒါတော့အတိတ်ကိုကြည့်ရင်ဘာရမလဲသင်္ကန်းသာရမယ်အနာဂတ်ကိုကြည့်ရင်ဘာရမလဲကိုယ်သွားရမယ်လမ်းကြောင်းမရွေးနိုင်မရွေးနိုင်ဘူးလားရွေးနိုင်လားအဲ့ဒီနည်းနဲ့ရွေးချယ်ပြီးတော့ကုသိုလ်ပြုကြပါတရားဓမ္မတွေကိုလည်းဒီတိုင်းပဲဟောကြပါဟောရလားကိုယ်ကိုယ်တိုင်းလည်းအဲ့ဒီတိုင်းခံယူထားပါဒကာရမတွေကိုလည်းဒီတိုင်းပဲသင်ပေးပါနော်ဒီတိုင်းပဲဟောပေးပါအဲ့ဒီလိုဟောပေးရင်ဒကာရမတွေမှလည်းကျေးဇူးမများဘူးလားများလား
များ
ပါဘူးအဲ့ဒါကြောင့်ဒကာရမတွေလည်းကျေးဇူးများကိုယ်တော်လည်းကျေးဇူးများတဲ့ပရိစ္ဆေသမုပ္ပါဒ်တရားလေ့လာပြီးတော့ဟောဘုရားတူတူနဲ့နိဗ္ဗာန်ချမ်းသာရအောင်ဉာဏ်ဥသိပြီးတော့ကုသိုလ်ပြုကြပါလို့တိုက်တွန်းရင်းနဲ့ကဲသားတို့ခေါ်လိုက်ကြေကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနိလသဖွာတက်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။